Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်စက်တင်ဘာလ21ရက်နေ့ကြာသပတေးနေ့မနေ့ပဲရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဒီပိုင်းနဲ့တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တမောင်သားမအန်ဒီခတ်သိန်းကင်းကြပါစေ။ဒီနေ့တက်လာတဲ့သတင်းတွေကတော့နိုင်ငံတကာတရားရုံးမှာဂမ်ဘီယာကမြန်မာနိုင်ငံကိုဆွဲဆိုထားတဲ့လူမျိုးသုံးသတ်ဖြတ်မှုမြန်မြန်ပြီးသွားအောင်အစ္စလာမ်တိုက်ပြည်နာအဖွဲ့ဝင်နိုင်ငံတွေ OIC အနေနဲ့သူတို့ရဲ့အရေးမြစ်တွေကိုအသုံးပြုကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကဆော်လိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်နတ်တယာဟုနဲ့ဗိုလ်ထုနေကတွေ့ဆုံခဲ့ပြီးနိုင်ငံအရေးကိစ္စပြင်ဒေသဆိုင်ရာနဲ့တကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းနိုင်ငံကစားနပ်အခါတင်ပို့မှုကိုအရှေ့ဥရောပနိုင်ငံတချို့ပိတ်ပင်ခဲ့တာနဲ့ပတ်သက်ပြီးကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကိုယူကရိန်းကတနင်္လာနေ့ကတိုင်ကြားလိုက်တဲ့သတင်းနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစောမိုးချော်နဲ့ပဲတင်ပြပေးကြပါပါ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်ဆောင်သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။
ภายใต้ของการนำท่านนายกรัฐมนตรีท่านเลขาธิการสินนะครับได้สั่งการให้สำนักงานหลวงช่าง
မြန်မာနိုင်ငံဘက်ကတည်ဆောင်လာတဲ့မူရစ်စေဝါတွေထိုင်းနိုင်ငံဘက်မှာဖမ်းမိခဲ့ပြီးရဲတွေနဲ့ပြစ်ခတ်မှုဖြစ်ပွားတာကြောင့်ထိုင်းရတဖွဲ့ဝင်တဦးတည်ဆောင်ခဲ့ပါတယ်။မကြာမီပဲအပြစ်စုံကိုနောက်တော့ဆင်ရပါမယ်။အဲ့ဒီနောက်မှာတော့တရုတ်နဲ့တင်းမာမှုတွေဖြစ်နေတဲ့ထိုင်းဝမ်မှာနောက်ဆုံးပေါ်တိုက်ခိုက်ရေးဒရုန်းယာဉ်တွေပြသပါတယ်။ရာသီဥတုဖျောက်ပြန်ပြောင်းလဲလာမှုဟာခီးသွွားလုပ်ငန်းတွေကိုထိခိုက်လာနိုင်ပါသလားစတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းပြည်သူ့ကျန်းမာရေးအားကစားစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုံးလင်းပေးသွားမှာပါအခုတော့သတင်းတွေကိုဥတင်မောင်သားနဲ့အတူပြောပြပါမယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်နတ်တန်ယာဟုနဲ့ဗိုလ်ထုတွေကတွေ့ဆုံခဲ့ပြီးနိုင်ငံရေးကိစ္စအပြင်ဒေသဆိုင်ရာနဲ့တစ်ကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဗျူရောကသတင်းထုတ်ပြန်ပါတယ်နိုင်ငံငေါဆောင်နေရာကုလသမဂ္ဂထွေထွေညီလာခံတက်ရောက်ရင်ဘေးပန်းအဖြစ်နယူးယောက်မြို့ကဟိုတယ်အခန်းတစ်ခန်းမှာတွေ့ဆုံခဲ့ကြတာပါ။အင်ဂျီရောမှာမဟုတ်ပဲအခုလိုတွေ့ဆုံခဲ့ပုံကိုနတန်ယာဟုအစိုးရပေါ်သဘောမကျတဲ့အရေးအယောင်ဖြစ်အစ္စရေးနိုင်ငံမှာတော့အတိတ်ပဲကောက်ယူနေကြပါတယ်။ဖြစ်နိုင်သမျှကြဲကြဲပြန့်ပြန့်သဘောတူမျှချက်မရှိဘဲအစ္စရေးနိုင်ငံရဲ့အခြေခံကြဆုံဒီမိုကရေစီအဆောက်အအုံတွေကိုမျှော်လင့်ခဲ့တာအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစိုးရိမ်မကင်းဖြစ်မိကြောင်းထပ်မံပြောကြားခဲ့တယ်လို့အင်ဂျီရောထုတ်ပြန်ချက်ကဆိုပါတယ်။နတ်တယာဟုအစိုးရကတရားရေးစနစ်ကိုပြောင်းလဲလိုက်တဲ့အတွက်အစ္စရေးတနိုင်ငံလုံးမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါဒီအပြောင်းလဲပေါ်ရတဲ့မအေးတဲ့အကြောင်းအမေရိကန်ကအချင်းချင်းပြောခဲ့ပြီးသားလည်းဖြစ်ပါတယ်ဒါပေမဲ့ဘယ်တော့မှမပြောင်းလဲတာတခုကတော့ရှိပါတယ်တဲ့အဲ့ဒါကတော့အစ္စရေးနိုင်ငံရဲ့ဒီမိုကရေစီပေါ်ထားရှိတဲ့ဒီကဝေဖြစ်ပါတယ်လို့အစ္စရေးဝန်ကြီးချုပ်ကဆိုပါတယ်အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဘယ်တော့မှမရှိစေရဆိုတဲ့အချက်ကိုတော့သမ္မတဘိုင်ဒန်ကနေတန်ယာဟုပါသဘောတူကြပါတယ်အရှေ့လပိုင်းငြိမ်းချမ်းရေးအဖြစ်အရာမှာပါလက်စတိုင်းနိုင်ငံထူထောင်ရေးအရေးကြီးတာကိုသမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့အစ္စရေးတာဝန်ရှိသူတွေကတော့ဒီချက်ကိုအချိန်ချင်းပယ်ချထားခဲ့ပြီးဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ကိုနှစ်ကိုပိုင်းမှာအမေရိကန်လာဖို့သမ္မတဘိုင်ဒန်ကတရားဝင်ဖိတ်ကြားခဲ့ပါတယ
်။ယူကရိန်းနိုင်ငံကစားနပ်ရိက်ကတင်ပို့မှုကိုအရှေ့ဥရောပနိုင်ငံတချို့ကပိတ်ပင်ခဲ့တာနဲ့ပတ်သက်ပြီးယူကရိန်းကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကိုတင်းနှံလာနေကတိုင်ကြားခဲ့ပါတယ်။ယူကရိန်းကုန်ပစ္စည်းတွေကိုဥရောပသမဂ္ဂ EU အဖွဲ့ဝင်တနိုင်ငံချင်းကတားမြစ်လို့မရဘူးဆိုတာကိုတက်တည်ပြဖို့ကအရေးကြီးပါတယ်။ဒါကြောင့်သူတို့ကို WTO မှာတိုင်ကြားတာပါလို့ယူကရိန်းစီးပွားရေးဝင်ကြီးယူလာစဗီဒီယန်ကာကထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီယူကရိန်းကောက်ပဲသီးနှံတင်ပို့မှုကိစ္စဟာရုရှားရဲ့ကျူကျော်စစ်စတင်ကလေးကယူကရိန်းကိုထောက်ခံအားပေးတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအကြားသဘောထားကွဲလွဲနေခဲ့ပါတယ်။ဟန်ဂေရီ၊ပိုလန်နဲ့ဆလိုဗက်ကီးယားနိုင်ငံတွေကယူကရိန်းရဲ့ကောက်ပဲသီးနှံနဲ့အခြားစားနပ်ရိက္ခာတွေတင်ပို့မှုကြောင့်သူတို့နိုင်ငံကလေသမားတွေထိခိုက်တဲ့ဆိုပြီးအရင်အပတ်တောက်ကြနေကပိတ်ပင်ခဲ့တာဖြစ်ပါတယ်။ဆလိုဗက်ကီးယားနဲ့ပိုလန်နိုင်ငံတွေမှာရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ပြည်တွင်းနိုင်ငံရေးလိုအပ်ချက်ကြောင့်ဒီလိုလှုပ်တာလို့လည်းသုံးသပ်သူတွေရှိပါတယ်။WTO ရဲ့လှုပ်ထုံးလုံနည်းတွေအရဒီအငင်းပွားမှုကိုနှစ်ဖက်သဘောတူ နိုင်တဲ့အဖြေထွက်ဖို့အတွက်ရပောင်း60အတင်းဆွေးနွေးတဲ့လုပ်ငန်းစဉ်နဲ့စတင်မှာဖြစ်တဲ့အတွက်စုံပြတ်ချက်ချဖို့ကတော့မြန်မြန်ဆန်ဆန်ဖြစ်လာမှာမဟုတ်သေးဘူးလို့လေးလာသူတွေကပြောဆိုထားပါတယ်။ရုရှားဘက်ကပင်လယ်နယ်ထဲမှာပိတ်ဆို့မှုတိုက်ခိုက်မှုတွေကြောင့်ယူကရိန်းထွက်ကောက်ပဲသီးနှံတွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့နယ်စပ်တွေကနေတဆင့်ကုန်လန်းကနေဖျက်ချော်ပြီးကမ္ဘာကိုတင်ပို့ဖို့ခွင့်ပြုခဲ့ရကနေယူကရိန်းထွက်ဂျုံအပါဝင်ကောက်ပဲသီးနှံတွေကဥရောပဈေးကွက်မှာပုံမှုနေရာယူလာတာဖြစ်ပါတယ်။
ယူကရိန်းမှာဆက်ရာဇဝမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုရုရှားကနေတိုင်းလိုကျူးလွန်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကဗိုလ်တူးနေမှာပြောကြားလိုက်ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးလည်းတက်ရောက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာမစ္စတာအန်တိုနီဘလင်ကန်ကပြောကြားလိုက်တာပါ။ဒီအချိန်မှာပဲအရှိလေပိုင်းအမေရိကန်လေတပ်တမှုကလည်းအီရန်နဲ့ရုရှားကြား drone ပညာမျှဝေပူးပေါင်းကြတာကစိုးရိမ်စရာဖြစ်လာတယ်လို့ပြောကြားလိုက်ပါတယ်။ရုရှားကအီရန် drone တွေကိုယူကရိန်းမှာအသုံးပြုခဲ့တဲ့သတင်းချက်လက်တွေကိုအီရန်ကပြန်လည်ရရှိနိုင်ပြီးဒါတွေကိုဆီးရီးယားအတွက်ပိုပြီးတိုက်စွမ်းရည်တက်လာအောင်အသုံးချနိုင်တယ်လို့အဘူဒါဘီမှာဒုတိယဗိုလ်ချုပ်ကြီး Alexis Greenkiewicz ကပြောကြားသွားခဲ့တာဖြစ်ပါတယ်။အီရန်ကဒီရုရှားကိုယူကရိန်းမှာသုံးဖို့ drone တွေပို့ပေးနေတယ်ဆိုတော့အမေရိကန်ရဲ့ဆွဆွဲပြောဆိုချက်တွေကိုတော့အီရန်ကညှင်းဆို့ထားတာပါ။ဒါပေမဲ့အီရန်ရုရှားပူးပေါင်းဆောင်ရွက်ပြီး drone နည်းပညာပိုကောင်းလာတဲ့အကျိုးဆက်တွေကိုဆီးရီးယားမှာတူတွေ့နေရတဲ့အကြောင်းကိုလည်းအမတ်ကိုအမေရိကန်လေတပ်တပ်မှုဒုတိယဗိုလ်ချုပ်ကြီး Alexis ကပြောပါတယ်။ဒါဟာကျွန်တော်တို့အလို့ကိုနင်းနီကကစောင့်ကြည့်နေတဲ့ကိစ္စဖြစ်ပါတယ်။အီရန်ရုရှားဆက်ဆက်ရေးတိုးမြင့်လာတာဟာကျွန်တော်တို့အတွက်စီးရီးယားစတက်မအေးစရာဖြစ်ပါတယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးကပြောသွားခဲ့ပါတယ်။
ရုရှားသမ္မတဗလာဒီမာပူတင်ဟာအော်တိုဘာလာတရုတ်ပြည်မှာကျင်းပမဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာ့ကုန်သွယ်ရေးလမ်းစီမံကိန်းရဲ့ထိပ်သီးအစီအဝေးအတွက်တရုတ်ပြည်ကိုလာရောက်ဖို့သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်ကိုလက်ခံကြောင်းပုတ်ထူးနဲ့မှာထုတ်ပြန်ပြောဆိုခဲ့ပါတယ်။သမ္မတပူတင်ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ယီနဲ့မော်စကိုမှာတွေ့ဆုံပြီးပြောဆိုရမှာပုံမကြီးမားကျယ်ပြန့်တဲ့ဥရောပအာရှထိစပ်ရာယူရေးရှားဒေတာတည်ဆောက်နိုင်ရေးအတွက်ရုရှားနဲ့တရုတ်တို့တူညီတဲ့စိတ်ကူးရှိတယ်လို့ပြောဆိုခဲ့ပါတယ်။ဒီဒေတာထူထောင်ရေးမှာတရုတ်ကဥဆောင်တဲ့ Belt and Road ကမ္ဘာ့စီမံကိန်းဟာအစိတ်အပိုင်းတစ်ခုပါဝင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။တရုတ်ရဲ့စီမံကိန်းကအခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေကနေတဆင့်ဖွံ့ဖြိုးဆဲဒေတာတွေမှာဩဇာချက်ထွင်နေတဲ့ကြီးမားတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့မော်လ်တာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အကုန်ပိုင်းမှာတွေ့ဆုံခဲ့ပြီးနောက်ရုရှားနိုင်ငံကိုတနင်္လာနေ့မှာ၄ရက်ကြာခေတ်စဉ်အတွက်ရောက်ရှိနေတာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်သမ္မတပူတင်ဟာတရုတ်နဲ့ပုံမှုနီးနီးကပ်ကပ်ဆက်ဆံနေပြီးစွမ်းအင်ပုံမှုရောင်းချပေးနေတယ်လို့နှစ်နိုင်ငံပူးတွဲစည်းရေးလေ့ကျင့်မှုတွေလည်းတိုးလှုပ်လာနေပါတယ်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာပရိမနက်ပရိတွေကို VOA ကဆက်လက်ကြီးညာနေပါတယ်။နိုင်ငံတကာတရားရုံးဘာဂမ်ဘီယာကမြန်မာနိုင်ငံကိုဆွဲဆိုထားတဲ့လူမျိုးသုံးသတ်ဖြတ်မှုမြန်မြန်ပြီးနိုင်အောင်အစ္စလာမ်တိုက်ပြည်ပြအဖွဲ့အဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့အရေးမြစ်တွေကိုအသုံးပြုကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကတောင်းဆိုလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတော်ပိုင် BSS သတင်းဌာနကပြောပါတယ်။ခွန်ဆက်ရှိတဲ့မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဘေးပတ်အစည်းအဝေးဖြစ်ကျင်းပခဲ့တဲ့ OIC ဆက်သွယ်ရေးအဖွဲ့မှဒေါက်တာ AK Abdul Momen ကအင်္ဂါနေ့ကတောင်းဆိုလိုက်တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနရဲ့ဗိုလ်ထုနေ့ထုတ်ပြန်ချက်မှာပြောထားခဲ့တာပါ။လုံခြုံစိတ်ချကိုယ်သဘောလျောက်ရေရှည်တည်တတ်တဲ့အိမ်ပြန်ဖြစ်ဖို့အတွက်အခြေအနေကောင်းတစ်ယောက်ကိုအစုပေါင်းသဘောမြန်မာနိုင်ငံတွင်းမှာဖန်တီးကြဖို့ OIC အဖွဲ့ဝင်တိုက်ပြည်တွေကိုသူကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာအကြမ်းတဲအတွက်အမြဲတမ်းအဖြေရရှိရေးဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်လို့လည်းသူကဆိုပါတယ်။အိမ်ပြန်ရေးဖြစ်စဉ်နဲ့ပတ်သက်လို့မရေမရာတွေဖြစ်နေတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေဟာမချင်မရဲဖြစ်နေပြီးဒုက္ခသည်စခန်းအခြေအနေကဥပဒေစိုးမိုးရေးရိုင်နဲ့လာခဲ့တယ်လို့သူကဆိုပါတယ်။ဒါဟာဒေတာတွေတည်ငြိမ်ရေးကိုချေချောက်လာနေတယ်လို့လည်းသူကပြောသွားခဲ့ပါတယ်။ဂမ်ဘီယာနိုင်ငံအနေနဲ့ရိုဟင်ဂျာလူမျိုးသုံးတပ်ဖြတ်မှုနဲ့မြန်မာနိုင်ငံပေါ်အမှုတင်ခဲ့တာအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကချီးမွမ်းစကားပြောဆိုလိုက်ပါတယ်။ဒေတာနဲ့ UK ဂျာမနီပြင်သစ်တို့ကလည်းဥပဒေအရတရားစွဲဆိုရမှာသူတို့ပူးပေါင်းပါဝင်ဖို့စိတ်ဝင်စားခဲ့ကြတာကိုလည်းပြောထားကြပြီးဖြစ်ပါတယ်။
အာဖရိကနိုင်ငံတွေဟာယူကရိန်းစစ်ပွဲရဲ့တက်ရောက်မှုကမ္ဘာငွေကြေးဖောင်းပွားမှု ရာသီဥတုနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေရင်ဆိုင်နေရပေမဲ့လည်းခံနိုင်ရရှိပြီးနိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာအခွင့်အလမ်းတွေရှိနေတယ်လို့လေလာသုတေသနပြုထားတဲ့ Control Risk အဖွဲ့နဲ့ Oxford Economic Africa တို့ရဲ့အင်ကာနီကပူတက်ထုတ်ပြန်တဲ့အစိုးရခန်းစာအစ်စ်ထဲမှာဖော်ပြထားပါတယ်။အနောက်နိုင်ငံအစိုးရတွေဟာတရုတ်နိုင်ငံမှာကုန်ထုတ်လုပ်ငန်းတွေကိုရှော့ချဖို့ကြိုးပမ်းနေတာကြောင့်မြောက်အာဖရိကနိုင်ငံတွေစီသူတို့ကုန်ထုတ်လုပ်ငန်းတွေလက်ခံဖို့မြောက်အာဖရိကနိုင်ငံတွေကလည်းသူတို့စီမှာကုန်ထုတ်လုပ်ငန်းတွေလက်ခံဖို့ကြိုးစားလာကြပါတယ်။ဒါအပြင်အရေးပါတဲ့အမေရိကန်၊တရုတ်၊ရုရှား၊ဥရောပသမဂ္ဂနိုင်ငံတွေကပထဝီနိုင်ငံရေးနဲ့ကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေမှာမဟာမိတ်ပြုနိုင်ဖို့အာဖရိကကိုပုံမိုရှေ့ရှုလာကြတယ်လို့လည်းဆိုပါတယ်။ဒါကြောင့်အာဖရိကတိုက်မှာယင်းနည်းမြုံနံမှုတွေပိုလုပ်ဖို့ဥတီလာကြသလိုအာဖရိကအစိုးရတွေကလည်းယင်းနည်းမြုံနံမှုတွေပုံမိုရရှိနိုင်ဖို့ဘက်အားလုံးနဲ့ထိတွေ့ဆက်ဆံပြီးကောင်းကောင်းမွန်မွန်ကင်တွယ်လှုပ်ဆောင်နေတာတွေ့ရတယ်လို့ဆိုပါတယ်။အာဖရိကနိုင်ငံအများစုမှာသဘာဝတရားစတာအရင်းမြစ်ဟာတကမ္ဘာလုံးစုစုပေါင်းရဲ့30ရာခိုင်နှုန်းကနေ50ရာခိုင်နှုန်းရှိနေတယ်လို့လေ့လာမှုကဆိုပါတယ်။တစ်ဖက်မှာလည်းတရားမဝင်ငွေကြေးစစ်ဆင်မှုတရားမဝင်တပ်ထုတူဖော်မှုတစ်ခုံမှုတော်ရိုင်းတရိတ်ဆန်ကုန်ကူးမှုစင်းပြတ်ကမ်းမဲ့ငါးဖမ်းမှုစတဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကြောင့်အာဖရိကမှာနှစ်စဉ်ဒေါ်လာ195ဘီလီယံဘိုးလောက်ဆုံးရှုံးနေတယ်လို့သုတေသနအဖွဲ့တွေကဖော်ပြထားပါတယ
်။ယူကရိန်းကိုမတိုက်ပြီးကရုရှားပေါ်စွမ်းအင်မီခိုနေရတဲ့ဥရောပဟာဘက်ထရီအတွက်တရုတ်ပေါ်မီခိုအားမဲ့ဂိမ်းစိုက်နေတယ်လို့ယူရောပသမဂ္ဂရဲ့အစိုးရခန်းစာကသတိပေးလိုက်ပါတယ်။ဒီအစိုးရခန်းစာကို writer သတင်းဌာနကရရှိခဲ့တာပါ။အောက်တိုဘာလ5ရက်နေ့စပိန်နိုင်ငံဂရနာဒါမြို့မှာကျင်းပမဲ့ဥရောပစီးပွားရေးနဲ့စွမ်းအင်လုံခြုံရေးထိပ်သီးအစည်းအဝေးမှာဆွေးနွေးကြဖို့အတွက်ဒီအစိုးရခန်းစာကအခြေခံစာတမ်းဆောင်ဖြစ်လာမှာပါ။ယောဘတမကဥက္ကဋ္ဌဖြစ်လာတဲ့စပိန်နိုင်ငံကဒီထိပ်သီးအစည်းအဝေးကိုဥဆောင်နိုင်ဖို့အတွက်ပြင်ဆင်ပေးတဲ့အနေနဲ့ဒီစီခန်းစာကိုပြုစုခဲ့တာလည်းဖြစ်ပါလေ။2050မှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှု3ညရည်မှန်းချက်ကိုယောဘကချမှတ်ထားတဲ့အတိုင်းနေအောင်ခြည်သုံးတဲ့လေအားသုံးစွမ်းအင်အတွက်ဘက်ထရီလိုအပ်ချက်ရှိလာတာဖြစ်ပါတယ်။ Lithium Ion Battery တွေနဲ့ Fuel Cell ဆက် Electrolysis တို့ Hydrogen Ion အခြေပြုပျက်စစ်ထုတ်ပစ္စည်းတွေလိုအပ်ချက်ကမိုးထိပ်တက်သွားမှာဖြစ်ပါတယ်။လာမယ့်နှစ်တွေမှာဒီဘွယ်လိုအားကစဲစားကနေအစ30%ထိမြင့်သွားနိုင်မယ်လို့အစိုးရကပြောထားပါတယ်။အရေးယူဆောင်ရွက်ချက်အားကောင်းအောင်မချမှတ်ဖက်နဲ့ဥရောပစွမ်းအင်ဂေယာစနစ်ဟာ2030ရောက်တာနဲ့သဘာဝအားဖြင့်မတူညီတဲ့မီခိုအားပုံမျိုးနဲ့တရုတ်ပေါ်မီခိုရမှာဖြစ်ပါတယ်လို့အစိုးရကပြောပါတယ
်။အမေရိကန်စစ်တပ်ထံမှာလိန်စိတ်တင်းညွတ်မှုကိုပြစ်မှတ်ထားတဲ့မူဝါဒကြောင့်တထက်ကထွက်ခဲ့ရပြီးနှစ်ပေါင်းများစွာခံစား권မရဖြစ်ခဲ့တဲ့စစ်မှုထမ်းအောင်းတွေကိုခံစား권တွေပြန်ပေးနိုင်ဖို့ကြိုးပမ်းချက်အသစ်တရက်ကိုအမေရိကန်ပင်တကွန်စစ်ဌာနချုပ်ကပုတ်ထူးနေ့မှာစတင်လိုက်ပါတယ်။ဒီလူတွေကိုပြန်ဆက်သွယ်ပြီးခံစား권ပေးဖို့အခုလိုကြိုးပမ်းချက်ဟာသူတို့ခံစားခဲ့ရတဲ့စိတ်ဒဏ်ရာတွေကိုအပြည့်အဝကုစားပေးနိုင်မှာမဟုတ်ပေမဲ့ဂုံပြုတ်တိုက်တဲ့တိုင်းပြည်တာဝန်ထမ်းဆောင်ခဲ့သူတွေအတွက်မှန်ကန်တဲ့တုံ့ပြန်မှုတရားလုပ်ပေးနိုင်ဖို့ခြေလှမ်းတရားဖြစ်ပါတယ်လို့ဒုတိယကာကွယ်ရေးဝန်ကြီးကက်သလင်းဟစ်စ်ကပြောဆိုခဲ့ပါတယ်။အထူးသဖြင့်1994ခုနှစ်ကနေ2011ခုနှစ်အကြားလိန်စိတ်တင်းကျုံမှုနဲ့ပတ်သက်ပြီးနှုတ်ဆက်နေသည့်အမှုထမ်းခွင့်ရတဲ့ Don't Ask Don't Tell ဆိုတဲ့မူဝါဒကျင့်သုံးခဲ့တဲ့ကာလအတွင်းအမှုထမ်းခဲ့တဲ့သူတွေကိုစတင်ဆက်သွယ်ဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ဒီကာလအတွင်းနှစ်ပေါင်းများစွာခွဲခြားဆက်ဆံခဲ့ရမှုမများတာတဲ့ဖိအားတွေတွေ့ကြုံခဲ့ရသလိုစစ်တပ်ကထုတ်ပယ်ခံရသူတွေနဲ့အကျိုးခံစား권ဆုံးရှုံးသူတွေအများကြီးရှိခဲ့ပါတယ် VOA ရဲ့ကြာတာပတင်းနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်သတင်းတွေကိုတော့ဦးတင်မောင်သားနဲ့အတူပြောပြခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေမတိုင်မီမှာသတင်းပေးပို့ချက်တရက်ကိုဥစွာထုတ်လွှင့်မအောင်မယ်မြန်မာနိုင်ငံနယ်စပ်ထိုင်းနိုင်ငံချင်းရိုင်ခရိုင်ထဲမှာစက်တင်ဘာလ19ရက်နေ့ကမူရစ်စေဝါတွေတည်ဆောင်လာတဲ့ကားတစ်စီးကိုထိုင်းရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးရမှာမူရစ်မောင်ကိုသမားတွေနဲ့ရဲတွေနှစ်ဖက်ပစ်ခတ်မှုဖြစ်ခဲ့ပါတယ်ဒါကြောင့်ရဲရထိုင်းရဲရရှိတူတည်ဆုံပြီးတဦးတန်ရရှိခဲ့ပါတယ်ဒါပေမဲ့လည်းကာလတန်ဖိုးငွေတန်ပေါင်းဗတ်တန်ပေါင်း2000ကျော်တန်ဖိုးရှိတဲ့ice မူရစေဝတန်ချိန်တဒံလောက်ကိုလည်းဖန်ဆီးမိခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကပြောပြမှာပ
ါထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ဝမ်ချိုင်းမြို့မှာစက်တင်ဘာလ19ရက်နေ့ညကမူရစ်နိုင်နေရေးရဲတပ်ဖွဲ့ဝင်တွေဟာမူဆယ်ထိုင်းတောင်ပေါ်တိုင်းရင်းသားမူရစ်ခိုင်းဝင်တွေကမြန်မာနိုင်ငံဘက်ကနေမူရစ်စေဝတွေတည်ဆောင်လာမယ်ဆိုတာကိုကြိုတင်သတင်းရထားခဲ့တယ်လို့ဆိုပါတယ်ဒီနောက်မူရစ်စေဝတည်ဆောင်လာတဲ့တိုယိုတာအနက်ရောင်ကားကိုရဲရာရှိတွေကစောင့်ဖမ်းခဲ့တာပါကားဟာရဲတပ်ဖွဲ့ဝင်တွေရဲ့အဖမ်းဆီးကိုမခံဘဲအချိန်မြင့်မောင်းပြေရာကနေ ဝမ်ဆိုင်မြို့ဈေးကဆိုင်ငန်းတစ်ခုကိုဝင်တိုက်မိသွားခဲ့ပါတယ်ဒီနောက်ရက်သွားတဲ့ကားနီးကိုရဲတပ်ဖွဲ့ကဝိုင်းလာတဲ့အချိန်မှာမူရင်မောင်ကိုဂိုင်းဝင်နေတဲ့ပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့ပါတယ်ဒီနောက်မူရင်ဂိုင်းဝင်လက်နက်ကင်တွေကပြစ်ခတ်မှုကြောင့်မူရင်နေနေရဲရာရှိတဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရရှိသွားခဲ့ပါတယ်အသက်52နှစ်အရွယ်မူရင်ဂိုင်းဝင်တဦးကိုတော့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်ရှင်းလင်းခဲ့ပြီးအသေးဖမ်းမိခဲ့ပါတယ်တဦးကတော့ထွက်ပြေးလွတ်မြောက်နေသေးပဲလို့ဆိုပါတယ်အဲ့ဒီနောက်ကားပေါ်မှာမူရင်ဂိုင်းဝင်တွေတယ်ဆောင်လာတဲ့အစိမ်းရောင်အိတ်50အတွင်းမှာအိုက်မူရင်ဇေဝါကီလို1000ကိုသိမ်းဆီးရမိခဲ့တယ်ဆိုပြီးချင်းရံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းရဲချုပ်ထနယုဝတိကျရချန်ယုံကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဘိုင်ဘန်ကောင်ကနမ်ထနယုမတူရီဆန်ဒက်ဒေခါလူယစီနနကပ်တိုင်းစံကန်ဟိစံငန်ရူရန်ချာတို့ထန်ကိုဒီတုံဆပ်ဖြစ်ပတ်ထန်ဘောတော်ရောရိုက်စံကန်ဟိသူမွေ
ကျွန်တော်တို့အနေနဲ့အခုလိုမျိုးအခြေအနေမှာထိုင်းနိုင်ငံရဲ့မူရည်စေးဝါးတွေဝင်လာနေတာကိုအရှိန်မြင့်တားဆီးနိုင်ဖို့လှုံ့ဆော်နေပါပြီ။ဝင်းကြီးချုပ်မစ္စတာစေထာထဝီစင်ကလည်းမူရည်စေးဝါးတွေဝင်လာနေတဲ့ထိုင်းမြောက်ပိုင်းချင်းမိုင်ချင်းရိုင်နဲ့ကန်ချနာဘူရီပရာချုပ်ခရီခန်စတဲ့နေမြေတွေမှာမူရည်စေးဝါးနှိမ်နှင်းရေးတွေကိုတိုးမြင့်လှုံ့ဆော်နေပါပြီဆိုပြီးပြောဆိုသွားခဲ့ပါတယ်။အခုဖမ်းပြီးတဲ့မူရည်စေးဝါးတွေဟာထိုင်းမြန်မာနယ်စပ်တာချီလိမ့်မြို့မှာတင်းရှောင်နေတဲ့မူဆယ်တိုင်းရင်းသားသားဖာနှစ်ဦးရဲ့အစီအစဉ်နဲ့တည်ဆောင်လာတာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြထားပါတယ်။မူဆယ်တိုင်းရင်းသားသားဖာခိုင်းဟာထိုင်းနိုင်ငံအတွင်းစိတ်ကြွဈေးပြားတွေတန်ပေါင်းများစွာတင်သွင်းနေတဲ့ခိုင်းလေဖြစ်ပါတယ်။ထိုင်းမူရင်နေနေအဖွဲ့ကဒီမူဆယ်တိုင်းရင်းသားသားဖာကိုဖမ်းဝရထုတ်ထားတဲ့အတွက်အိန္ဒိယချင်းမြန်မာနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေဖြစ်ကြောင်းကိုလည်းထိုင်းရနာပိုင်းတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့တနေ့တည်းမှာပဲထိုင်းမြောက်ပိုင်းကနေမလေးရှားနယ်စပ်ကိုပို့မဲ့စိတ်ကြွစီးပြားသက်တမ်းနှစ်သိန်းနဲ့တူဥယျာဉ်မှောင်ကိုတမား3ယောက်ကိုလည်းရက်ရှ်ဂူရီခရိုင်မှာဖမ်းမိခဲ့ပါတယ်ရှင
်။ဒါကတော့မြန်မာနိုင်ငံဘက်ကလာတဲ့မူရီစေဝါတွေထိုင်းနိုင်ငံမှာဖမ်းမိတဲ့အကြောင်း VOA သတင်းတောက်မှအေးမှသတင်းပေးပို့သွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ပြပါအောင်မယ်။တရုတ်နဲ့ဆက်ဆံရေးတင်းမာနေခြင်းမှာထိုင်ဝမ်ဘက်ကဘယ်လောက်ထိစိုးရိမ်မှုရှိသလဲဆိုတာဟာပြီးခဲ့တဲ့တိုင်ပေမြို့မှာပြသခဲ့တဲ့နိုင်ငံတကာလေကြောင်းနည်းပညာပြပွဲကသက်သေခန့်နေပါတယ်။ဒီပွဲမှာစစ်ဖက်3ခင်မီ drone တွေကိုအဓိကပြသခဲ့ပါတယ်။ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးကိုညာဝင်းအောင်ကပြောပြမှာပါ
။တရုတ်ပြည်မှာကြီးနဲ့တင်းမာမှုရှိနေတဲ့အခုလိုအချိန်မျိုးမှာပဲထိုင်ဝမ်စစ်တပ်နဲ့အရက်ဘက်ကုမ္ပဏီတွေကသူတို့ရဲ့ drone ယာဉ်လက်နက်ဘယ်လောက်အစွမ်းထက်သလဲဆိုတာကိုပြပွဲမှာပြသခဲ့တာပါ။တိုင်ပေမြို့မှာပြသတဲ့လေကြောင်းနဲ့ကာကွယ်ရေးဆိုင်ရာနည်းပညာပြပွဲကိုကြည့်ရင်တိုင်ဝမ်ရဲ့စိုးရိမ်မှုကိုမြင်နိုင်ပါတယ်။ချီလင်းပင်ဟာတိုင်ဝမ်စစ်တပ်အတွက်စစ်လက်နက်ပစ္စည်းတွေစမ်းသပ်ထုတ်နေတဲ့ချွန်းရှန်အမျိုးသားသိပ္ပံနဲ့နည်းပညာကုမ္ပဏီရဲ့လေကြောင်းဆိုင်ရာသုတေသနဌာနကဖြစ်ပါတယ
်။
အခုမြင်နေရတာကစစ်သားတယောက်တည်းကကင်တွဲသုံးနိုင်တဲ့ Mark 1 အမျိုးအစား drone လက်နက်ဖြစ်ပါတယ်။Mark 2အမျိုးအစားနဲ့တော့ပြစ်တုပ်ပုံချင်းကွာပါတယ်။ရွေလျားစနစ်နဲ့တုံးနိုင်ပါတယ်။ Humvee ကားပေါ်ကပြစ်စင်မှာမြင်ရတဲ့အတိုင်းလောလောဆယ်တစ်ချိန်ကိုသုံးစင်းပြစ်လွတ်နိုင်ပါတယ်။ထတ်တိုးမယ်ဆိုလဲရပါတယ်။လူတယောက်တည်းကပဲထိမ့်ချုပ်ပြီးပြစ်နိုင်တဲ့သဘောပါ။ AI နည်းပညာကိုသုံးထားပြီးပြစ်မှတ်ကြီးတွေကိုဖျက်ဆီးပြစ်နိုင်တဲ့အစွမ်းတက်တီလည်းရှိပါတယ်
။ထိုင်ဝမ်ပြည်သူတွေအတွက်စီးပွားရေးအခွင့်အလမ်းတွေကိုတရုတ်ပြည်မှကြီးကလမ်းဖွင့်ပေးနေတဲ့တစ်ချိန်တည်းမှာပဲတရုတ်စစ်တပ်ကတော့ထိုင်ဝမ်ကျွန်းနားတဝိုက်စီးရေးလှုပ်ရှားမှုတွေတိုးမြင့်လှုပ်လာနေတယ်လို့ထိုင်ဝမ်ဘက်ကပြောပါတယ်။ထိုင်ဝမ်အနေနဲ့တရုတ်ပြည်မကြီးနဲ့အသာတကြီးပေါင်းမလားအင်အားသုံးပြီးမှပြန်ပေါင်းကျင်လာဆိုတဲ့နီလန်းနှစ်သွဲကိုတရုတ်အစိုးရကနှစ်ပေါင်းအတန်ကြာပြောလာခဲ့တာပါ။ရှင်းနှစ်တည်းလုံးမဲ့ထိုင်ဝမ်ရွေးကောက်ပွဲမတိုင်ခင်တရုတ်ကစစ်ရင်အားပြချင်းချောက်တဲ့နီလန်းကိုသုံးလာပါတယ်။ထိုင်ဝမ်ရဲ့ drone နည်းပညာတွေခင့်မိတယ်လို့ထိုင်ဝမ်အခြေစိုက်စီးရေးအကဲခတ်Wendell Minnick ပြောပါတယ
် So these platforms would be very easy to launch almost anywhere.
ဒါရီကပြစ်ခတ်ရလေကူရဲ့ drone တွေပါ။အနည်းဆုံးတော့ကျူးကျော်လာမဲ့တပ်အင်အားကိုနှောင့်နှေးသွားအောင်လို့ကာကွယ်နိုင်ပါလိမ့်မယ်။ပြီးတော့မြေပြင်ထိုးစစ်ကိုချိန်မုံနိုင်မဲ့ပဲ့ထိန်ဒုံးကျည်မျိုးလည်းထိုင်ဝမ်ကတည်ထင်ထားတာရှိပါသေးတယ်။ရှောင်ဖန်3ဆိုတဲ့တင်မော့ပြက်ဒုံးကျည်လည်းထိုင်ဝမ်မှာရှိပါတယ်။ဆိုတော့လူလိုက်ပါစရာမလိုတဲ့ drone တို့ပဲ့ထိန်ဒုံးတို့စတဲ့ UAV နည်းပညာမှာထိုင်ဝမ်ကခေရှိပြင်းနေပါပြီ
။ယူကရိန်းစစ်ပွဲကိုပြန်ကြည့်ရင်ရုရှားကိုဒဏ်ပြန်ထိုးစစ်ဆင်ရမှာ ယူကရိန်းစစ်တပ်ကဒရုန်းလက်နက်အများပြားသုံးပြီးရုရှားအဆောက်အုံတွေကိုဖျက်ဆီးနေတာပါ။ထိုင်ဝမ်အရက်ဖက် GeoSat လေကြောင်းနည်းပညာကုမ္ပဏီဟာလည်းဒရုန်းတွေကိုတီးခွင်နေပါတယ်။ကုမ္ပဏီရဲ့ CEO လျူဂျန်ဖန်ကဒရုန်းနဲ့ပတ်သက်တဲ့တိုးတက်မှုအခြေအနေတွေကိုရှင်းပြပါတယ
်
။အရက်ဖက်လေကြောင်းအုပ်ချုပ်ရေးအဖွဲ့ CAA ရဲ့အဆိုအရအခုဆိုရင်ထိုင်ဝမ်မှာdrone ထိန်းချောင်းမောင်းနေနိုင်တဲ့လေယာဉ်မှူးပေါင်း 2,000 ကျော်ရှိပါတယ်စစ်ပွဲဖြစ်လာခဲ့ရင်လေတပ်တစ်ခုတည်းသာမကအရက်သားတွေကလည်း drone တွေကိုထိန်းချောင်းအသုံးပြုနိုင်မှာဖြစ်ပါတယ်ယူကရိန်းမှာလိုပဲအရက်သားအရန်တပ်ဖွဲ့သဘောဖြစ်လာမှာပါထိုင်ဝမ်လေတပ်နဲ့အရက်ဖက်အဖွဲ့အစည်းတွေပေါင်းလုပ်နိုင်မှာပါ
တိုင်ပင်မြို့ကပြပွဲမှာ drone ယာဉ်လက်နက်တွေအပြင်စစ်သားတွေလက်နက်နဲ့ကြိယာတဲယူရမှာပို့ပြီးတော့ပေါ်ပါစေဖို့တီထွင်ထားတဲ့စစ်သုံးပစ္စည်းတွေကိုလည်းပြသခဲ့ပါတယ်ထိုင်ဝမ်ကလေကြောင်းနဲ့ကာကွယ်ရေးဆိုင်ရာနည်းပညာပြပွဲကိုစက်တင်ဘာ14ကနေ16ရက်နေ့ထိတိုင်ပင်မြို့မှာပြသခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါ။ VO ရဲ့အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လည်နေပါတယ်။အခုဆက်လက်တင်ပြမယ့်အကြောင်းအရာတစ်ခုကတော့လော်ကီရေးရာကိစ္စတွေကိုဖယ်ထားခဲ့ပြီးတော့အားလိုက်ရက်တွေအလုတ်ပက်ရက်တွေဆိုတာကအနားယူအပန်းဖြေဖို့အချိန်ဖြစ်ပါတယ်။ဒါပေမဲ့ကိုအပန်းဖြေခီးသွားမဲ့နေရာတွေမှာတော်မီလောင်တာရည်ကြီးတာဒါမှမဟုတ်အပူလိုင်းအန်ဒီရဲ့ကြာရောက်တာတွေဖြစ်နေမယ်ဆိုလို့ရှိရင်ကဘာကြီးပူနွေးလာမှုကြောင့်ရာသီဥတုဖောက်ပြန်မှုတွေဟာစဉ်းစားစရာဖြစ်တော့ပါတယ် AP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးအလိမ္မာကပြောပြမှာပ
ါကဘာလက်ကြီးတယ်ရကြာရောက်ကြတဲ့ကဘာတဝက်ကနံပါတ်ကြီးနေရာတော်တော်များများမှာဒေါ်မီတွေလောင်ကျွမ်းတာနဲ့အပူလိုင်းတန်ကနေတက်တာအောင်အိမ်ထဲနေကြတာတွေကြောင့်ခီးသွားတွေဟာတဘာဝပဝင်းခြင်းကိုမဖြတ်စည်းပဲကဘာမြေမှာဘလို့နေကြရမလဲဆိုတာကိုစတွေးလာကြပါတယ်ကဘာမိုးလေဝသအဖွဲ့နဲ့ဥရောပကော်မရှင်ရဲ့ Copernicus ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့တွေရဲ့ထုတ်ပြန်ချက်အရ2023ခုနှစ်ဇူလိုင်လဟာဆိုရင်မှတ်တမ်းတင်မှုသမျှထဲမှာအပူဆုံးလဖြစ်ပါတယ်။ကဘာကြီးပူနွေးလာတာနဲ့အမျှရေပိုကြီးလာတာတောမီတွေအချိန်ပိုကြကြလောင်ကျွမ်းတာလူတွေကိုအန္တရာယ်ဖြစ်စေနိုင်တဲ့ရာသီဥတုဆိုးရလာတာမျိုးဥတုရာသီပြောင်းလဲလာမဲ့ရှေ့ပြေးအရေးရောင်တွေကိုဒီအပူချိန်တိုက်တာရဲ့မှတ်တမ်းတွေကပြသတယ်လို့သိပ္ပံပညာရှင်တွေကဆိုပါတယ်။ဒါပေမဲ့နေ့စဉ်လှုပ်ဆောင်နေတဲ့အရာတွေကိုထားခဲ့ပြီးတော့အားလည်းရဲ့ခီးသွားကြတဲ့အခါတဘာဝပါဝင်စဉ်ထိမ့်သိမ့်ဆောက်ရှောက်ဖို့ဆိုတာကိုထည့်သွင်းစဉ်းစားဖို့လိုပါသလားအားလည်းရဲ့ဆိုတာအနားယူဖို့အတွက်အခွင့်အရေးတစ်ခုဖြစ်ပြီးတော့တဘာဝပါဝင်စဉ်ဆိုင်ရာထိမ့်သိမ့်ဆောက်ရှောက်မှုတွေကိုအိမ်တွင်းလှုပ်ထားပေမဲ့ခီးသွားတဲ့အခါမှာတော့ပုံပေါ်ပေါ်ပါသွားရတာကိုပထမဦးစားပေးတယ်လို့ Test Candy Data ကနေရောမမျိုးရဲ့ယထာဘူတာကိုရောက်လာတဲ့ခီးသွားလူစီယာကဆိုပါတယ်
A casa per l'ambiente ci penso molto.
တဘာဝပတ်ဝန်းကျင်ရောပြီးတော့ပြစ်ထားတဲ့စွန့်ပစ်ပစ္စည်းအမိုက်တွေရောပြန်သုံးစွန့်ပစ်ပစ္စည်းတွေရောအားလုံးကိုကျမအိမ်မှာဆိုရင်အများကြီးစဉ်းစားဖြစ်တယ်။ခီးထွက်တော့ပေါ့ပေါ့ပါပါသွားရတာကိုကျမပူကြိုက်တယ်။ရိုးရိုးသားသားပြောရရင်ကျမအဲ့အရာတွေကိုတိတ်ပြီးတော့မစဉ်းစားဖြစ်တော့ဘူး။
ခီးသွားလာတာတွေကလေးရုညဉ့်ဉန်းစီတဲ့စိုးကြိုးတွေပို့ဖြစ်မလားဆိုပြီးတော့ရှေဟောင်းယောမအစာဥတွေစီလာလေတဲ့စပိန်ခီးသွားဖနက်ဆာကဆိုရင်ပါတယ်
Pero sí que nos ha sorprendido un poco el tema de sostenibilidad si estáis hablando de eso nos ha preocupado
စပိန်ပါဝင်ချင်းထိန်းသိမ်းခြင်းဆိုရယ်ဆောင်ဖို့ဒီကြောင်ပြောရင်ဆိုရင်တော့ကျမတို့ကိုစိတ်ဝင်စားစေပါတယ်ဒါဆိုရင်စရာလဲကောင်းတယ်လို့အားအားလဲသိရပါတယ်လေးရုညဉ့်ဉန်းစာနဲ့ဆက်ဆက်ပြီးတော့ခီးသွားလုပ်ငန်းတွေရဲ့တည်ရောက်မှုကစိတ်ဝင်စားစရာဖြစ်မလားလို့ကျမတွေးမိတယ်
ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့တော်ဝင်နန်းတော်အနီးနားလမ်းလျှောက်ကြရတာကိုခီးသွားတွေကကြိုက်ကြပါတယ်။လမ်းတွေပေါ်မှာတွေ့ရတဲ့ပလတ်စတစ်စွန့်ပစ်အမိုက်တွေကနေတဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှာကိုစိုးရိမ်တယ်လို့စပိန်နိုင်ငံကနေလာတဲ့သူဂျူလီယာကဆိုပါတယ်။ဒီစွန့်ပစ်အမိုက်တွေနဲ့ပတ်သက်ပြီးတော့သူ့လုံးနိုင်တာကိုလုတ်ခဲတယ်လို့လည်းသူကဆိုပါတယ်
။ El tema de plásticos de tirar las cosas en la calle
လောစတစ်အမိုက်ပြဿနာနဲ့ပတ်သက်ရင်လမ်းပေါ်အမိုက်ဖြစ်တာကိုရှော့ချတာကအရေးကြီးတယ်လို့လမ်းပေါ်အမိုက်တွေကိုလည်းကောက်နိုင်သလောက်ကောက်ပြီးတော့တင့်တော်တဲ့နေရာမှာဖြစ်ကြမယ်။ကျမတို့အားလုံးကဘာကြီးကိုထိမ့်သိမ်းကြရမှာမလို့လမ်းပေါ်ပလတ်စတစ်အမိုက်ပြစ်တာကိုသတိပြုကြရပါမယ်
။ဂျာမန်နိုင်ငံသားဂျမ်ဆိုမာနဲ့သူ့ရဲ့ခရီးဘော်တွေကတော့ထိုင်းနိုင်ငံတွေကခရီးစဉ်တွေကိုလေယာဉ်နဲ့မသွားဘဲရထားနဲ့ပဲသွားဖို့ဆုံးဖြတ်ခဲ့တာပါ
။ Basically so while staying in Thailand.We're not planning on doing any
time on the chain ဘယ်လျင်မှမစီးပဲရထားနဲ့ဘတ်စကားကိုပဲစီးပြီးကျွန်တော်တို့သွားကြတယ်ဒီလိုလောက်တာကတဘာဝပဝင်ခြင်းကိုထိမ့်သိမ်းတာပဲလေ
ကဘာတူကာဗွန်ထုတ်လွှင့်မှုရာဂိုင်နှုန်း၂ရာဂိုင်နှုန်းကနေ၃ရာဂိုင်နှုန်းကိုလင်းရဲလမ်းကြောင်းလိုင်းတွေကနေထုတ်ပေးနေပေမဲ့လည်းခရီးသွားလာမှုများလာတာနဲ့ဒီလိုကာဗွန်ထုတ်လွှင့်မှုကရာဂိုင်နှုန်းပိုတိုးလာမယ်လို့ခန့်မှန်းထားပါတယ်။တခြားစက်ရုံတွေကတော့တဘာဝပတ်ဝန်းကျင်ဆိုင်ရာတိုးတက်မှုတွေရှိလာပါတယ်။လေကြောင်းလိုင်းတွေကိုတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်မဲ့အစီအစဉ်လုပ်ဖို့နှစ်ပေါင်းများစွာကြာအောင်တိုက်တွန်းလာခဲ့တာပါ။ခရီးသွားလာမှုလုံးဝလျှော့ချတာ၊တဘာမုတ်လေးလူညဉ့်ညံ့တာလျှော့ချတဲ့ခရီးသွားပုံစံမျိုးကိုတွန်းအားပေးတဲ့လှုပ်ရှားမှုတစ်ခုဖြစ်တဲ့ flight shaming ရှက်ရွခြင်းဆိုတဲ့လှုပ်ရှားမှုအရှိန်မြင့်လာတာကြောင့်လေကြောင်းလိုင်းတွေတုံ့လုပ်ခဲ့ရပါတယ်။2025ခုနှစ်ကစပြီးတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်တဲ့လောင်းစာဆီကိုပို့အသုံးပြုဖို့နဲ့နောက်ပိုင်းနှစ်တွေမှာတည်တည်တတ်တာမြင့်တက်လာဖို့လေကြောင်းလိုင်းတွေကိုလိုအပ်တဲ့စီးမြင့်အသစ်တွေကိုဥရောပသမဂ္ဂ EU ရဲ့ဆွေးနွေးညှိနှိုင်းသူတွေကသဘောတူညီလိုက်တာမို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်တဲ့ကိစ္စဟာဒီနှစ်အတွက်တော့အရေးတကြီးဖြစ်လာခဲ့တာပါရှင်ကျွန်မအလိမ်ပါပါ
ဒါကတော့ရာသီဥတုပြောင်းလဲလာမှုနဲ့ခီးသွွားလုပ်ငန်းတွေအကြောင်းအလိမ်မှပြောပြသွားတာပါ CEO ရဲ့အသံနဲ့အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ဆယ်စုနှစ်တချို့ပထဝီနိုင်ငံကြီးအရာတည်ငြိမ်မှုရှိခဲ့တာဟာအာဏာရှင်နိုင်ငံတွေနဲ့အပြင်းထန်ပြိုင်ဆိုင်မှုကိုဖြစ်ပေါ်စေခဲ့တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကဂျွန်ဟော့ပကင်းတက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနမှစကားပြောကြားစဉ်ထုတ်ပေါ်ကြေညာခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲနဲ့တရုတ်ကသူ့ရဲ့စီးပွားရေးတိုးတက်လာမှုတန်တမာနီလန်းစီးရေးတိစောက်မှုနည်းပညာစတဲ့အစွမ်းတွေကိုအသုံးပြုပြီးနိုင်ငံတကာစီးမြင့်နေစံတန်ဘိုးတွေကိုပြောင်းလဲဖို့ကြိုးပမ်းတာတွေကိုထင်ရှားတဲ့တာဒကတွေအဖြစ်ဖော်ပြခဲ့ပါတယ်။ကျွန်တော်တို့သိခဲ့တဲ့ကမ္ဘာစံတန်ဘိုးတွေဟာအကုန်ကပြောင်းကပြန်ဖြစ်ကုန်တယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ
် The United States is leading in this pivotal period from a position of strength. Strength grounded in both
American Bureau ဟာဒီအရေးကြီးတဲ့ကာလကိုအင်အားစိုက်ထုတ်ပြီးဦးဆောင်ခဲ့ပါတယ်။အဲ့ဒီအင်အားတွေကတော့နှိမ့်ချစွာဆက်ဆံခြင်း၊ယုံကြည်မှုရှိခြင်းဆိုတာတွေပေါ့အခြေခံပါတယ်။ကျွန်တော်တို့ကကိုယ့်ကိုယ်ကိုနှိမ့်ချပြီးဆက်ဆံပါတယ်။ဘာကြောင့်လဲဆိုတော့ရင်ဆိုင်ရတဲ့အခက်အခဲတွေကိုကျွန်တော်တို့တနိုင်ငံတည်းနဲ့ဖြေရှင်းလို့မရဘူးဆိုတာသိနေလို့ပါ။အရင်တုန်းကရှိခဲ့တဲ့ကမ္ဘာစံတန်ဖိုးဟောင်းတွေအရာထားရှိခဲ့တဲ့ဂရိကဝတ်တွေအတိုင်းလုံဆောင်ပေးနိုင်ခြင်းမရှိတဲ့နိုင်ငံတချို့နဲ့အဲ့ဒီနိုင်ငံတွေကပြည်သူတွေရဲ့ယုံကြည်ကိုးစားမှုကိုရယူရလိမ့်မယ်ဆိုတာကိုသိလို့ဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာအနာဂတ်နဲ့ပတ်သက်တဲ့အမြင်တွေကတော့ပွင့်လင်းရမယ်၊လွတ်လပ်ရမယ်၊ချမ်းသာကြွယ်ဝရမယ်၊လုံခြုံစိတ်ချမှုရှိရမယ်ဆိုတဲ့ကမ္ဘာမျိုးဖြစ်ပါတယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်
။ That vision is not America's alone, but the enduring aspiration of people in every nation.
ဒီအမြင်ဟာအမေရိကန်တနိုင်ငံတည်းရဲ့အမြင်မဟုတ်ပါဘူး။ဒါဟာကမ္ဘာတိုက်ကြီးအလုံးမှာရှိတဲ့နိုင်ငံတိုင်းကပြည်သူတွေရဲ့ကာလကြာမြင့်စွာကတည်းကရှိခဲ့တဲ့ပြင်းပြတဲ့ဆန္ဒတွေဖြစ်ပါတယ်။လူတူချင်းစီရဲ့နေစဉ်ဘဝဟာလွတ်လပ်ပြီးသူတို့ရဲ့အနာဂတ်၊သူတို့ရဲ့ရက်ရွာနဲ့သူတို့ရဲ့တိုင်းပြည်ကိုသူတို့ဆန္ဒရှိတဲ့အတိုင်းပုံဖော်နိုင်တဲ့ကမ္ဘာမျိုးကိုရည်ရွယ်တာဖြစ်ပါတယ်။ကုန်ပစ္စည်းတွေ၊အကြံဉာဏ်တွေ၊လူပုဂ္ဂိုလ်တွေဟာကုန်မြေတွေ၊ပင်လယ်တွေကောင်းငင်နဲ့ cyber ဆက်သွယ်ရေးတွေကနေတဆင့်ကမ္ဘာအနှံ့ဥပဒေနဲ့အညီလွတ်လွတ်လပ်လပ်သွားလာစီးဆင်းနိုင်တဲ့ကမ္ဘာမျိုးဖြစ်ရပါမယ်။အဲ့ဒီကမ္ဘာကြီးမှာနည်းပညာတွေဟာလည်းလူတွေကိုစွမ်းအားမြင့်တင်ပေးနိုင်ဖို့အတွက်အသုံးပြုမှာဖြစ်ပြီးလူတွေကိုခွဲခြားဖို့စောင့်ကြည့်ဖို့ဖိနှိပ်ဖို့အသုံးပြုတာမျိုးမရှိတဲ့ကမ္ဘာမျိုးဖြစ်ရပါမယ်
။အမေရိကန်ပြည်ထောင်စုကဖြစ်စေခြင်းတဲ့ကမ္ဘာစီးပွားရေးဟာလည်းပြိုင်ဆိုင်မှု၊ပွင့်လင်းမှု၊မြင်သာမှုဆိုတာတွေတင်မကပဲဒီစီးပွားရေးတိုးတက်မှုမှာလူတွေဘလောက်များများရရှိခံစားရတယ်ဆိုတာလဲပါဝင်တယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကရှင်းပြပါတယ
် The world that generates a race to the top in labor and environmental standards and health
ဒီနေ့ကမ္ဘာကြီးမှာလူသားကဏ္ဍကျန်းမာရေးနဲ့ညီညွတ်တဲ့သဘာဝပတ်ဝန်းကျင်ဖြစ်ရေးလမ်းမဆက်သွယ်ရေးနဲ့အခြေခံအဆောက်အုံတွေဒီပညာအခွင့်အလမ်းလုံခြုံရေးစတာတွေကိုအကောင်းဆုံးဖြစ်အောင်ပြိုင်ဆိုင်လုပ်ဆောင်နေတဲ့ကမ္ဘာကြီးကုလသမဂ္ဂသဘောတူညီချက်တွေအရပြဋ္ဌာန်းထားတဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာဆောင်ထိန်းတဲ့ကမ္ဘာကြီးလူအခွင့်အရေးကိုလေးစားလိုက်နာတဲ့ကမ္ဘာကြီးဖြစ်ရပါမယ်။ဒီလိုအမြင်တွေကိုတိုးတက်လာအောင်ကျွန်တော်တို့ကလုပ်ရမှာပါ။အသိဉာဏ်နဲ့ရှင်တဲ့တူးချင်းအကျိုးစီးပွားဖြစ်ဖို့ဆိုတဲ့အယူအဆနဲ့ဒီအမြင်တွေကိုတိုးတက်လာအောင်လုပ်ရမှာပါ။အမေရိကန်ရဲ့ဥဆောင်မှုမှာဒီလိုအယူအဆတွေတက်ဝင်နေတာဖြစ်ပါတယ်
။အခြားနိုင်ငံတွေမှာယင်းနှိမ့်မြုံနှံနေဆိုတာ လူသားတွေရဲ့အချိုးစီးပွားကိုဖော်ဆောင်နေဆိုတာတင်မကဘဲကို့အတွက်လဲပါပါတယ်လို့အမေရိကန်ပြည်ထောင်စုကတော့ယုံကြည်ထားပါတယ
်။အမေရိကန်စုရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တဲ့အာဘော်ကအမေရိကန်အစိုးရရဲ့အာဘော်သာဖြစ်ပြီးVOA ရဲ့အာဘော်မဟုတ်ကြောင်းသိစေရပါတယ်။ VOA ရဲ့ကြာတာပတိနေ့မနေ့ပဲအတန်းလွင့်အစီအစဉ်ကိုဆက်လက်ထုတ်လည်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးဦးမှာပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းတဲ့နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့ကြာတာပရင်းနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Radio ရုပ်သံအစီအစဉ်တွေကိုတော့ line meter 25 kHz 11133 ည line meter 40 kHz 11133ည line meter 51 kHz 5805တို့ကနေဖန်ယူနားတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးတော့တင်ပြပေးဖို့ရှိတဲ့အပတ်စဉ်ကဏ္ဍတွေကတော့ editor နဲ့ဆွေးနွေးကံအချမ်းမာရေးဒါပြင်အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လင်းမှာဖြစ်ပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့ editor နဲ့ဆွေးနွေးကံအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာ ASEAN ဒေသတွင်းအမေရိကန်နဲ့တရုတ်ရဲ့ပြိုင်ဆိုင်မှုအကြောင်းတွေကိုတင်ပြထားပါတယ်။ Indo-Pacific ဒေသတွင်းအမေရိကန်နဲ့တရုတ်ပြိုင်ဆိုင်မှုကြီးထွားလာတာနဲ့အမျှ DNRG နှစ်နိုင်ငံရဲ့အပြိုင်ဆိုင်ဆွဲဆောင်သင်းသွင်းမှုကြုံတွေ့နေရတဲ့ ASEAN ဟာမပြိုမကွဲဆက်လက်ရပ်တည်နိုင်ပါမလားဥကြောဇန်တာကိုမမ်းများသတင်းအောင်ကမေးမြန်းဆွေးနွေးထားပါတယ
်မင်္ဂလာပါဥကြောဇန်တာရှင
်မင်္ဂလာပါမျိုးစင
်ဒီတစ်ပတ်တော့အပြောင်းလဲအနေနဲ့ Zoom ကနေပဲဆွေးနွေးကြအောင်ပ
ါဖြစ်ပါတယ်
ဒီ ASEAN ဒေသအတွင်းမှာပါအမေရိကန်နဲ့တရုတ်အပြိုင်လာတာပို့ပြီးတော့တိုးလာတာနဲ့အတူ ASEAN အဖွဲ့ကအရေးပါလာတာကိုတွေ့ရပါတယ်။အရင်နှုန်းကရော ASEAN ကအရေးမပါပါဘူးလားဘယ်လိုအနေထားရှိပါလဲ
။အရေးပါပါတယ်။အရင်နှုန်းကတော့ ASEAN အဖွဲ့မပေါ်ပေါက်သေးဘူးပေါ့လေ။အခု ASEAN အဖွဲ့တည်ရှိရဲ့အစ်တန်အခြားဒေသပေါ့။ခရစ်နှစ်ပထမရာစုတွေလောက်ကပဲဒီဒေသမှာအိန္ဒိယနဲ့တရုတ်တို့ကဖြတ်သန်းပြီးတော့သွားလာတဲ့နေရာဖြစ်ပါတယ်။ဒါကြောင့်သူတို့စီကဘာသာတရားတို့ဒါစာပေအရေးအသားတို့တခြားယဉ်ကျေးမှုဆိုင်ရာခရစ်တော်မှုတွေအများကြီးရောက်လာကြတာတွေ့ရပါလိမ့်ဒီသက်မှာအိန္ဒိယကနောက်ပြီးတော့တရုတ်ခက်ကဒီကုလုံးပဲပါလိမ့်နောက်ပိုင်းကျတော့အရှေ့လယ်ပိုင်းနိုင်ငံတွေရဲ့ကူးစမ်းသွားလာရေးလည်းပဲဒီဘက်ကိုဖြတ်ပြီးတော့လာတဲ့အခါမှာကျတော့သူတို့စီကဘာပြန့်နှံ့လာတယ်တွေ့ရပါလိမ့်ဆိုတော့အာဆီယံလို့မဖြစ်ခင်ကတည်းကအဲ့ဒီကတည်းကပဲဒီဒေသကအရေးကြီးတဲ့ဒေသတစ်ခုဖြစ်ပါတယ်အခုထောက်တော့တိုင်တိုင်မှုတွေမရှိကြသေးဘူးပေါ့လေအဲ့မှာဗန်နငန်နဲ့ဗန်နငန်အဓိကအားဖြင့်တော့တင်းတင်းမာမာတော့မရှိကြသေးဘူးပေါ့လေ
ဒေတာရင်းမှာအမေရိကန်နဲ့တရုတ်အပြိုင်မှုကြောင့်ဟိုအာဆီယံအဖွဲ့ကအရေးပါလာတာပေါ့ရှေ့ဆက်ပြီးတော့အနေထားဘယ်လိုမျိုးရှိပါလဲ
ဟုတ်ပါတယ်အာဆီယံတွင်မှာအခုကမှတရုတ်နဲ့အမေရိကန်တိုင်ဆိုင်မှုကအဓိကကျလာပါတယ်ဒီနှုန်းကကမ္ဘာမှာအမေရိကန်ကသူတို့တနိုင်ငံနဲ့ကြီးစိုးတယ်သူတို့ကဩဇာကြီးမှဆုံးနိုင်ငံတရားရကိုသူတို့အစုံပြတိုင်းဖြစ်မယ်သူတို့ဆန္ဒတိုင်းဖြစ်ဖို့ဆိုပြီးညှို့မှန်းထားပါတယ်ညှို့မှန်းပြီးတော့အဲ့တိုင်းလှုပ်ဆောင်နေတာလည်းဖြစ်ပါတယ်ဆိုဒီဒေသမှာလည်းသူတို့အဲ့လိုစီမံကိန်းချပြီးတော့တွက်ပြီးလုပ်နေပေမဲ့နောက်ပိုင်းမှာတရုတ်မှာတကားဖွင့်လာတယ်ဘာလဲစီးပွားရေးတိုးတက်ပြောင်းလဲလာတော့တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှာသိရှိရင်းမြန်လာတယ်ဆိုတော့အဲ့ဒါနဲ့ကမ္ဘာမှာသူရဲ့ဩဇာတော်မှုကလည်းအချိန်တက်လာတော့အမေရိကန်ကဒါကိုဟန့်တာဖို့အဓိကကြိုးစားလာဒါကြောင့်ဒီအာဆီယံဒေသမှာအမေရိကန်ကတရုတ်ရဲ့ order ပြမမှုကိုပိတ်ပင်တားဆီးဖို့ကြိုးပမ်းလာပါတယ်။ဒီနေ့မှာပဲတရုတ်ကလည်းပဲသူတို့ရဲ့အင်းနုံတွေကဟိုလုံးတွေကပိုင်ဆိုင်ခဲ့သူရဲ့ဒီရေပြင်ပေါ့လေသူတို့ပိုင်ဆိုင်ဆိုတော့သူကြီးစုခဲ့တာပေါ့သူတို့ပဲနှောင်းမှုနေခဲ့တဲ့ရေပြင်။ဒါကြုံတချို့အရေးကြီးတာသူတို့ပိုင်ဆိုင်ကြောင့်သူတို့ပြတ်တက်လာတဲ့နေရာကိုစစ်တွေထုတ်ပြီးတော့လုပ်ပါတယ်ဆိုတော့ဒီနိုင်ငံရဲ့ပိုင်ဆိုင်မှုကြောင့်ပို့ပြီးတော့ဒီနေရာမှာပြင်းထန်လာတယ်လို့ဆိုရမှာဖြစ်ပါတယ်။နောက်အာဆီယံဒေသကိုနိုင်ကလည်းသိဖို့ပြုတ်တဲ့နိုင်ငံဒေသဖြစ်လာတယ်။ whole dynamic area in the world ဖြစ်လာပြီပါ။ဒီဘက်မှာလူကြီးသန်းခဏနီးပါးလောက်နေထိုင်တဲ့ဒေသဖြစ်လာတယ်။စီးပွားရေးအဖြစ်ဖို့ပြုတ်တဲ့မှုလည်းသိဉဏ်လာတယ်။ဒီဘက်စီးပွားရေးအားလုံးရဲ့20%လောက်ခြေတူတဲ့ဒေသဖြစ်လာတယ်လို့ထင်ပါတယ်။စဉ်းစားရအောင်။ဆိုတော့အာဆီယံရဲ့ အရေးပါမှုကဒေသတွင်းနိုင်ငံတွေရဲ့အကြောင်းလဲကြောင့်ပေါ့နောက်ပြီးတော့တရုတ်ကိုအမေရိကန်ကရှင်းပြန်ကြီးပိတ်ဆို့ခြင်းနဲ့အတွက်ပေါ့ပေါ့လေအဲ့ဒီပေါင်းစုံပြီးတော့အာရှအုပ်ခါမှာပူပြီးအရေးကြီးတဲ့အရေးကြီးတာဖြစ်ပါတယ်အမေရိကန်ကတော့တရုတ်နဲ့စိတ်ထိတိုက်တွေ့တာလဲဆိုတာတရုတ်နဲ့ဘယ်မှာသွားတွေ့လဲဆိုတော့တိုင်ဝမ်မှာပူပြီးတော့ထိတိုက်တွေ့နေတာတွေ့ရပါတယ်ဒီပြည်ပခါတီကတော့အာဆီယံထဲမှာတော့ဖြစ်နိုင်ဘူးလို့ထင်ပါတယ်ဒါပေမဲ့တရုတ်တိုင်ဝမ်ဘက်မှာတော့တော်တော်စကားပြောကြတယ်ပြောတော့လည်းပဲတစ်ချိန်တည်းမှာသူကပြောတယ်ဆိုတော့တရုတ်ထိတ်တန်းအရာရှိကြီးသွားကြတယ်အဲ့ဒီကိုသွားတယ်သွားပြီးတော့တကယ်ပွင့်ဝင်လင်းလင်းကြီးဒေရိုကြီးပြောပြီးတော့နင်တို့ဘာလို့ငါတို့ဘာလို့လဲဆိုပြောကြတယ်အဲ့လိုပြောပေမဲ့အရေးကြီးတာကဘာပြောလဲဆိုတော့ငါတို့ကဒါပေမဲ့ enemy မဟုတ်ပါဘူးတဲ့ adversary တွေဖြစ်တယ်ပြိုင်ဘက်တွေသာဖြစ်တယ်ဆိုပြီးတော့သူတို့တုံ့ရက်သူတို့ enemy မဟုတ်ဘူး adversary ဖြစ်တယ်ဆိုပြီးတော့တုံ့တာ American ကဘန္ဒိဝန်ကြီးကျန်တဲ့ရလင်းကသူတော်တော်သူအဲ့ဒါတော့အတိအကျပြောတာကျွန်တော်ကြားပါတယ်ဆိုတော့အဲ့ဒါမျိုးတွေပေါ့လေသူတစ်ဖက်မှာလည်းမလျှော့ဘူးကွာငါတို့ဆိုတာတင်းပြကျင်တယ်ဒါပေမဲ့တစ်ဖက်မှာလည်းပဲစစ်တော့မဖြစ်ချင်ဘူးဆိုတဲ့ဘောကိုချုပ်ဖယ်ပြီးတော့ပြောကြတာတွေ့ရပါတယ
်အဲ့ဒါဆိုရင်ဘာလို့သူတို့ကဒီဒေတာရင်းမှာဘာအတွက်အားပြိုင်တာပါလဲအဓိကဘာကိုအားပြိုင်တာလဲဘာအတွက်ကိုသူတို့ကဒီလိုအခုအားပြိုင်တဲ့အခြေအနေဖြစ်နေရတာပါလဲ
အားပြိုင်တဲ့အခြေအနေဆိုတော့သွားသွားလို့ပေါ့အဲ့ဒီပက်ကဒေချက်လာတာကိုလည်းပဲချက်ထင်လာမယ်ဒီဘက်ကိုလာမယ်ဆိုတာကိုအမေရိကန်ကပိတ်ချင်တဲ့သဘောပါပဲအမေရိကန်ဒါကိုအဓိကပိတ်မယ်ပိတ်ထားမှသာလေဖြစ်မယ်ဆိုတော့ကြိုးပမ်းတယ်အာဆီယံတစ်ခုလုံးကိုသူလွှဲဆွဲလို့မရဘူးလေဆိုတော့သူကလည်းပဲသက်ဆိုင်တဲ့နိုင်ငံတွေကိုတရုတ်ကျန်တန်ဒီယိုကိုစိတ်ပြင်းထန်တာခံရတဲ့နိုင်ငံဥပမာဖိလစ်ပိုင်ကျူနိုင်ငံမျိုးဆိုတော့တရုတ်လည်းဆိုပို့ပြီးတော့လည်းပဲထိတိုက်တွေးနေတဲ့နိုင်ငံဖြစ်တယ်တွေးတဲ့တွေးနေဆိုတော့အဲ့လိုနိုင်ငံမျိုးကြတော့အမေရိကန်ကိုတည်ပြီးတော့အကူအညီယူရဲဆိုတော့အမေရိကန်ကဒီမှာလုံမပန်ပူပေးမယ်။တမိုင်းမှာလည်းပဲသူလွတ်လပ်ရေးမတိုင်ခင်ကလေးကပဲထရက်ကဘာစစ်မတိုင်ခင်ကလေးကပဲဆိုကြပါလို့ဒီအမေရိကန်ဟာဖိလစ်ပိုင်နဲ့သိရင်းနှီးလာခဲ့တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်သူကသူ့အကောက်ပေးမယ်ဆိုတဲ့ပုံမျိုးတွေးရပါတယ်။ဆိုတော့ဒေသတစ်ခုရဲ့အတွင်းမှာတော့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတိုင်ဆိုင်မှုတွေရှိရပါတယ်။စီးပွားရေးအဖြစ်ပြန်ကြည့်သို့တော်လည်းပဲအမေရိကန်တဲ့တရုတ်ကအရေးစားတာအာရှန်ဒေသနဲ့ကြည့်မယ်ဆိုရင်တရုတ်ကစီးပွားရေးအဖြစ်ပို့ပြီးတော့လက်မှုရရှိထားပါတယ်။အာဆီယံရဲ့ development partner ခေါ်တာပေါ့။ computer တွေနဲ့ပတ်သက်တဲ့လုပ်ဖို့ခိုင်ပက်နိုင်ငံတွေမှာတရုတ်ကထိတ်ဆုံးကားဖြစ်ပါတယ်။60ရာခိုင်နှုန်းလောက်တောင်မှတရုတ်နဲ့လုပ်နေတယ်လို့သတင်းစရတချို့မှဖော်ပြပါတယ်။ American ရဲ့ percentage က20လောက်ပဲရှိရဲ့ထင်တယ်။အာဆီယံရဲ့ computer တွေနဲ့ပတ်သက်ပြီး American လုပ်နေတာ။ဆိုတော့အဲ့ဒါတွေကိုကြည့်မယ်ဆိုရင်တရုတ်ကအရေးစားတယ်။နောက်ပြီးတော့အာဆီယံနိုင်ငံတွေအတွက်လည်းပဲစီးပွားရေးဖွံ့ဖြိုးမှုဟာပို့ပြီးတော့အရေးကြီးတယ်။ဘာကြောင့်လဲဆိုတော့ပညာရှင်တချို့ကသုံးသပ်ကြတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာအာဆီယံနိုင်ငံတွေရဲ့လူမှုရေးတမက political legitimacy နဲ့ဆိုင်တယ်။နိုင်ငံရေးအဖြစ်သူတို့ legitimacy တရားဝင်ဖြစ်မှု။ဘာလို့စီးပွားရေးချွတ်ချုံကြတဲ့အခါမှာပြည်သူတွေထကြွပုံကံပြီးတော့ပုံကြပြီးတော့အစိုးရကမကွာဖြစ်တာအစိုးရအပြောင်းလဲဖြစ်တာဖြစ်ခဲ့ပူပါတယ်။မြန်မာနိုင်ငံအပါအဝင်မှာလည်းတွေ့ရပါလိမ့်မယ်အဲ့လိုမျိုး88မှာဖြစ်ခဲ့တာဒီတမျိုးဆိုတော့အဲ့ဒီဟာတွေကိုတွက်ပြီးတော့တရုတ်ကအဲ့လိုစီးပွားရေးအဖြစ်ပူပြီးတော့ရင်းနှီးကြီးတိုင်တဲ့အချိန်ထားမှာရှိတဲ့အတွက်ကြောင့်တရုတ်ဘက်ကပူပြီးအလေးစားတယ်လို့ပြောမှာဖြစ်ပါတယ်တချို့ကိစ္စတွေမှာကြတော့ဒါတော့လည်းအမေရိကန်ကတော့အဲ့လောက်ထိတော့မလုပ်သေးဘူးဒါပေမဲ့အခုနောက်ပိုင်းမှာတော့သူပြောလာတယ်ဘလို့လို့တိုးချက်ပြီးတော့လုပ်မယ်ဘလို့တိုးမြင့်လုပ်မယ်ဆိုပြီးတော့လှုပ်လာတာတွေ့ရပါတယ်အ
ဲ့ဒေတာအတွင်းမှာအမေရိကန်နဲ့တရုတ်နဲ့အခုလိုအားပြိုင်နေတဲ့နေရာမှာအာဆီယံအဖွဲ့အားကြတော့သူ့ရဲ့ရည်တည်ချက်ကဘယ်လိုရှိပါလဲ။ဟိုဘယ်ဘက်ကိုပို့ပြီးတော့တိမ့်ညွတ်တဲ့သဘောရှိပါလဲ
။အာဆီယံတစ်ဖွဲ့လုံးအနေနဲ့ကတော့ဘယ်ဘက်မှတိမ့်ညွတ်ခြင်းမရှိပါဘူး။ဘယ်ဘက်မှတိမ့်လို့လည်းမရပါဘူး။ဘာကြောင့်လဲဆိုတော့အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံထဲမှာတချို့ကတရုတ်ဘက်ကိုလုံးဝတိမ့်ညွတ်တယ်။တရုတ်နဲ့လုံးဝပေါင်းစင်ပြီးတော့အောက်ကူပြီးတော့နေတဲ့နိုင်ငံတွေဖြစ်တယ်။တချို့ကလည်းပဲအမေရိကန်ဘက်ကိုလုံးဝအောက်ကူနေရတဲ့နိုင်ငံဖြစ်တယ်။နမူနာအဖြစ်ပြောမယ်ဆိုရင်တရုတ်ဘက်ကိုအောက်ကူနေပြောရရင်မြန်မာနိုင်ငံထိတ်ဆုံးကပါမှာပေါ့။နောက်ပြီးတော့လာအိုစ်ပါမယ်။အခုကမ်ဘောဒီးယားဆိုလို့ရှိရင် Homnet အစိုးရကတရုတ်နဲ့ဒါစီးပွားရေးစာချုပ်ချွဲတဲ့အမလေးအင်မတန်ကြီးမားတဲ့သူတွေစီးပွားရေးစီမံကိန်းတစ်ခုကိုတရုတ်တစ်ထက်ကအတန်း။ဆိုတော့တရုတ်တွေ့တာဟာသူတွေ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းပဲအင်မတန်ဖင်းအခွင့်အလမ်းစာစီတဲ့ခြေကုပ်တစ်ခုရရှိလာခြင်းဖြစ်တယ်လို့ပညာရှင်များသုံးသပ်ကြတာတွေ့ရပါတယ်။ဆိုတော့အမေရိကန်ကဘယ်လိုလုပ်လာလဲဆိုတော့သူတို့ကတနိုင်ငံချင်းဖက်ထုတ်ပြီးတော့အာဆီယံတစ်ခုလုံးကသူတို့ဘက်မပါလာတော့တနိုင်ငံချင်းကိုဖက်ထုတ်ပြီးစဉ်းစားတယ်တရုတ်လိုပဲဆိုတော့အခုနောက်ဆုံးသူတို့လုပ်လာတာကဗီယက်နမ်ဗီယက်နမ်ကတခင်ကကွန်မြူနစ်အစိုးရအထုပ်တဲ့နိုင်ငံပေါ့လေနောက်ပိုင်းမှာဆိုရှယ်လစ်တန်နေပြီးတော့ ပွင့်လင်းတဲ့လွတ်လပ်တဲ့အရင်းရှင်စီးပွားရေးစနစ်ကိုပြောင်းလဲလာတဲ့အခါမှာအမေရိကန်တွေအခွင့်အောင်းဖြစ်လာတယ်အမေရိကန်တွေပို့ပြီးတော့ထိစပ်လာတယ်တရုတ်နဲ့လည်းစစ်ဖြစ်ခဲ့ပြီဆိုတော့ပေါ့လေဆိုတော့အခုအမေရိကန်ဒါကိုခွင့်ကောင်းယူပြီးတော့အများကြီးတိုးချက်လာတာတွေ့ရပါတယ်တလောတုန်းကပဲဒီလိုသမ္မတဘိုင်ဒန်ကအာရှထိပ်သီးဘရော့လမ်ဒေဗနဗီယက်နမ်ကိုရိုင်းသွားလဲတယ်သွားလဲပြီးတော့ရင်းနှီးမြှုပ်နှံမှုတွေတက္ကနိုလီနိပညာပိုင်းဆိုင်ရာတွေပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့အခိုင်အမာကတိပေးကြတွေ့ရပါတယ်ဆိုတော့အာဆီယံကိုထုံပြရင်တစ်ဖွဲ့လုံးနေနေရတော့မြုပ်ဘူးသို့တော်လည်းပဲတနိုင်ငံချင်းကတော့ဟိုဘက်ဒီဘက်ပါကြတာတွေ့ရပါတယ်ဒီချိန်ထဲမှာပဲတစ်ဖွဲ့လုံးကြီးအမေရိကန်ကဘာလို့ဘာလို့ကိုကြိုးပြမြန်လဲဆိုတော့အဲဒီသူတို့ဘက်ကိုလုံးဝမပါတဲ့ဖိလစ်ပိုင်ကတော့ထားပါတော့တာရှင်ကျဥမာအင်ဒိုနီးရှားတို့နိုင်ငံမျိုးအာဆီယံကိုတည်တည်မမဂျာမနီဂျာနီဖို့ဗမ်လိုက်ဖို့ပြောနေတဲ့အင်ဒိုနီးရှားလိုနိုင်ငံမျိုးလည်းပဲတရုတ်ကသူတို့ပိုင်တဲ့ထဲမှာငါတို့ပိုင်တဲ့ဘာညာနေပြည်တော်တောင်းဆိုတဲ့သဘောလုပ်ပါတော့အမေရိကန်ကိုအောက်ပြီးတော့အမေရိကန်နဲ့ပူးတွဲစီခြင်းမှုရဲ့လုပ်ပြပါတယ်ဒါလည်းတော့တနည်းအားဖြင့်တုံ့ပြန်ပြတဲ့သဘောသာဖြစ်ပါတယ်ဆိုတော့အာဆီယံကိုပြောရင်တစ်ဖွဲ့လုံးနေတော့မဟုတ်ဘူးဒါပေမဲ့မသိမသာပေါ့လေစောင်းမြောင်းပြီးတော့လုံနေတာတော့ရှိတယ်တနိုင်ငံချင်းနေနေကတော့အဲ့လိုဘယ်ဘက်ဒီဘက်ရင်းကြတာရှိပါတယ်အဲ့
တော့တနိုင်ငံချင်းချင်းကတ်တယ်ဆိုရင်မြန်မာနိုင်ငံဘယ်လိုချင်းကတ်ပါတယ်လဲ
မြန်မာနိုင်ငံကတော့မနိုင်ငံဒီဘက်နိုင်ငံတွေမှာတော့တရုတ်ကအဓိကချင်းကတ်နိုင်တယ်ရုရှားချင်းကတ်နိုင်တယ်ဆိုတော့အာဆီယံအဖွဲ့အစည်းတော့မှမြန်မာကိုစိတ်ပြီးတော့ဒါအဲ့ဒီနိုင်ငံတွေနဲ့ပေါင်းလို့တော့မဟုတ်ဘူးပေါ့လေသို့တော်လည်းပဲသူကဖက်မလို့ဘူးပါဘူးခါမှာဒေဗီဆူပဲလည်းမဖြစ်ဘူးဒါအကြမ်းဖက်မှုတွေဒီမိုကရေစီအနာသင်းကိုဆန့်ကျင်တဲ့ဒီမိုကရေစီအုပ်စုကိုရဲဆဲဆဲနေကွန်ဖင်းနေရဘူးအာဆီယံပြောသလိုသူတို့မလိုက်လိုက်နိုင်ပြီးတော့ဖြစ်ရှင်းဖို့မကြိုးစားတဲ့အတွက်ဆိုပြီးတော့မြန်မာနိုင်ငံကိုပယ်ထားတဲ့သဘောတော့တွေးရပါတယ်ဆိုတော့မြန်မာနိုင်ငံဟာအမေရိကန်နဲ့ကတော့ပေါင်းဖက်စရာအကြောင်းလုံးဝမရှိပါဘူးအမေရိကန်ကလည်းပဲမြန်မာနိုင်ငံကိုသူတို့တတ်နိုင်ကြပေါ့လေဒါတန်ခတ်ပိတ်ဆို့မှုတွေအများကြီးလုပ်နေပါတယ်နောက်ပိုင်းမှာပူပူပြီးလုပ်လာတာတွေ့ရတယ်ဆိုတော့မြန်မာနိုင်ငံကတရုတ်ဘက်ကသာပူပြီးနှိစက်နှိလာမယ်တရုတ်နဲ့ရုရှားပေါ့လေဒီကအဖြစ်ဆိုတော့သူတို့ဘက်ကပူနှိလာမယ်အိန္ဒိယတို့ကလည်းပဲသူတို့ကအပြေးကြပါတယ်တချို့နိုင်ငံတွေကတော့ဒီမှာနိုင်ငံစိတ်ပြီးတော့ပြစ်ပယ်လိုက်ရင်တရုတ်ဘက်ကိုပူပါသွားမယ်ဖိလစ်ပိုင်ကြောင့်ဒီသဘောမျိုးရှိပါတယ်အိန္ဒိယလည်းအဲ့လိုပြောတယ်ဆိုတော့ထိုင်းမှာလည်းဒီသဘောရှိတယ်ထိုင်းကပူပြီးအရေးကြီးတယ်ကျွန်တော်တို့ကအင်ဂျင်ဂျင်နိုင်ငံဖြစ်တယ်နေဆက်ပြဿနာလည်းရှိတယ်ဘယ်လိုမှပြစ်ပယ်ထားလို့မရဘူးစင်ကာလုံးလုံးမရဘူးဆိုပြီးတော့အာဆီယံရဲ့ကုန်းဆောင်မှုကိုပြစ်ပယ်ပြီးတော့သူကသူကြိုးပမ်းဖို့တွေ့ဆက်ဆံဖို့ကြိုးပမ်းလာကြတာကိုတွေ့ရပါတယ
်ဒေတာတွင်းမှာAmericanနဲ့တရုတ်အားပြိုင်တာကအခြေအနေအရှေ့ဆက်ပြီးတော့ဘလို့ဖြစ်လာနိုင်ပါတည်းလေ။ဟိုအစိုးဘက်ကိုဥတီနိုင်တာလားဒီထက်ပိုပြီးတော့စိုးသွားနိုင်တာလား
။အဲ့ဒါကတော့ထိနေပါမှမူတည်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံဟာအခုလိုပဲဗမ်လိုက်ဖဲနဲ့တစုတစည်းရဲ့ယက်တည်နိုင်မယ်တညီတညွတ်ရဲ့ယက်တည်နိုင်မယ်ဆိုရင်တော့ဘာမှထိခိုက်နေစရာမရှိပါဘူး။အခြေအနေဆိုးနိုင်စရာမရှိပါဘူး။ပြုတ်ပညာရှင်တွေကတုံ့သက်ကြတယ်အာဆီယံသားညီညီညွတ်ညွတ်နဲ့ရက်တည်ပြီးတော့သံတမန်ကြီးကို TDL ဆုံးနိုင်ရင်နှစ်ဖက်လုံးနဲ့အဆင်ပြေပြီးတော့တိုးတက်မှုရှိရင်ဒီနည်းပြရင်တစ်ဖက်စလုံးပေါင်းစားလို့ရတယ်ပေါ့ဗျာအဲ့ဒါသဘောပြတော့မှတုံ့သက်တဲ့ဖြစ်ရအဲ့ဒီအဖြစ်လေထက်သွင်းစဉ်းစားတင်တယ်လို့ပညာရှင်တချို့ကသူ့ရဲ့နာစာတန်းတွေရေးသားပြုစုနေကြတာတွေ့ရပါတယ်ကြားရပါတယ်ဒီအာဆီယံဒီညီညွတ်မှုမရှိဘဲနဲ့ပေါ့လေအဲ့စည်းလုံးတဲ့မြတ်တန်ကူဟိုလူကဟိုဘက်ပါကျင်တဲ့လူဒီဘက်ပါကျင်တဲ့လူတွေကများပြီးတော့လုံးဝသိဝမ်းကွဲပြားမှုတွေပို့ပြီးတော့ဖြစ်လာမယ်အဖွဲ့အတွင်းမှာကိုမညီမညွတ်မှုတွေများလာမယ်ဆိုတော့အာဆီယံအဖွဲ့ဆက်လက်တည်တံ့ရေးတော့ပတ်ခွင့်မသာနိုင်ဘူးဒါတော့မှအခက်အခဲရှိလာနိုင်တယ်အခက်ကြုံလာနိုင်ရဲ့လို့လည်းပြင်ဆင်ပြီးတော့သုံးသပ်ကြတာတွေ့ရပါတယ်ဆုံးပ
အတေတာနဲ့ဆွေးနွေးကန်အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ဥကျော်ဇန်တာနဲ့မမြသဇင်အောင်တို့ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပါအောင်မယ်။ဒီတစ်ပတ်မှာတော့ဓာတုပစ္စည်းတွေနဲ့ထိတွေ့ပြီးထိခိုက်ဒဏ်ရာဖြစ်ပေါ်တဲ့ခါလှုပ်ဆောင်တဲ့ရှေးဦးသူနာပြုစုနည်းတွေကိုတမားတော်ဒေါက်တာဦးမိုးအောင်ကျော်နဲ့အတူဒေါက်တာတန်းစော်ကတင်ပြထားပါတယ်။
ဒဏ်ရာတွေထဲမှာဓာတုဗေဒပစ္စည်းတွေနဲ့ထိတွေ့မိတာကလည်းတစ်ခုပါဝင်ဖြစ်ပါတယ်။ဓာတုဗေဒပစ္စည်းတွေနဲ့ထိတွေ့လောင်ကျွမ်းမိပြီဆိုရင်ခန္ဓာကိုယ်မှာဘလို့ထိခိုက်ဒဏ်ရာတွေရနိုင်တယ်ဆိုတာနဲ့ဒဏ်ရာရသက်သာအောင်ဘလို့ရှေးဥတုနာပြည့်စုံမှုနည်းလမ်းတွေပြုလုပ်တင်တယ်ဆိုတာကိုတမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
ဆရာတို့ဒီဒီမောသားတွေကိုသင်ကြားပေးတဲ့နေရာမှာတော့ toxicological hazards လို့ခေါ်တာပေါ့နော်။ဓာတုဆေးပစ္စည်းတွေနဲ့ထိတွေ့မှုဖြစ်နိုင်တဲ့အခါမှာရှောင်ကြဉ်ရမှလေးတွေရှိတယ်။နောက်တစ်ခါဒီရှေးဥတုနာပြည့်စုံနည်းနဲ့ကုသလေးတွေရှိတယ်ပေါ့။အဲ့တော့ဒီဓာတုပေရပစ္စည်းတွေကခန္ဓာကိုယ်ထိတွေ့မယ်ဆိုရင်ဖြစ်နိုင်တာတွေက1မျက်စိတည်းဝင်သွားနိုင်တယ်။နံပါတ်2ကအရေပြားကိုထိတွေ့နိုင်တယ်။နံပါတ်3အငွေ့တွေပါခဲ့ရင်သဘောအရီဓာတုပစ္စည်းတွေကိုရှူရှိုက်မိနိုင်တယ်။နံပါတ်4ကတော့ရှာရှာပါပါမြူချမိနိုင်တယ်ပေါ့နော်။အဲ့တော့ဒီလိုခြေနေမျိုးမှာတော့ဒါကတော့ဒီ intentionally suicide အနေနဲ့မြူချတောက်ချလိုက်တော့မှာပဲ။ဒီစိုင်ထဲကိုရောက်ဖို့ရှိပါမယ်ပေါ့เนาะအဲ့တော့ဆရာတော့ဒီမှာအဓိကအနေနဲ့၃ခုကိုပြောသွားမှာဖြစ်ပါတယ်အဲ့တော့ပထမအနေနဲ့ကတော့မျက်စိထဲဝင်လို့ရှိရင်ဒီ chemical အများစုကဆက်တယ်ပေါ့เนาะဆက်တဲ့အခါမှာသူ့ရဲ့ရှေးဦးသူနာပြုစုနီးကတော့ဒီမျက်စိကို running water လို့ခေါ်တဲ့ရေလောင်းချအောင်ပါပေါ့เนาะဖြည်းဖြည်းချင်းလောင်းပြီးတော့ဒီ10မိနစ်လောက်ရေလောင်းချဖို့လိုတယ်เนาะဒါကြောင့်မလို့အဲကိုစီမာဒီရေသန့်ဘူးဆိုလဲရေသန့်ဘူးပေါ့เนาะအဲ့တော့ဘေးနားမှာစုဆောင်းထားမယ်ပြီးဖြည်းဖြည်းချင်းအချင်းကြကြစေးကြောပေးရမယ်အဲ့လိုစေးကြောပေးခြင်းအဖြစ်ကျွန်တော်တို့ရဲ့ဒီမျက်ကြည်လွာကော်နီယာထိခိုက်ပျက်စီးမှုကိုကာကွယ်ပေးနိုင်တယ်အဲ့ဒီအချိန်မှာရေနဲ့တေးသေးချာချာ10မိနစ်ကိုမစေးကြောခဲ့ဘူးဆိုရင်ကျွန်တော်တို့အမြင်လွာမှာထိခိုက်ဒဏ်ရာရတဲ့အခါမှာကြာလာရင်မျက်စိအပေါ်မှာအဖြူဘက်ကပ်ပြီးတော့မျက်စိကွယ်လာပြီးဖြစ်နိုင်ပါတယ်ပေါ့နော်ဒါကြောင့်ရေကြီးဆုံးပြန်ပြောပါဆိုရင်မျက်စိထဲကိုဘာကမီကယ်ပျက်စီးပဲဝင်ဝင်ရေလောင်းချဖို့ကအရေးကြီးဆုံးဖြစ်ပါတယ်
ဓာတုပေရပစ္စည်းတွေနဲ့ထိတွေ့လောင်ကျွမ်းတဲ့ဒဏ်ရာတွေဟာအရေးပြားပေါ်မှာအများဆုံးကြုံတွေ့ရလေရှိတာပါခန္ဓာကိုယ်ပေါ်ကိုဓာတုပေရပစ္စည်းတွေနဲ့ထိတွေ့မိတဲ့အခါအရေးပြားထိခိုက်ဒဏ်ရာမှုနဲ့အောင်လှုပ်ဆောင်တဲ့နည်းလမ်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုလမ်းညွှန်ပေးပါတယ
်နောက်တစ်ခုကတော့အရေးပြားပေါ့နော်အရေးပြားကတော့ခန္ဓာကိုယ်တကူလိုက်မှာနေရာအနှံ့အရေးပြားတွေဖြစ်နေတဲ့အတွက်အရေးပြားကိုလောင်ဖို့ကပိုများတယ်ပေါ့နော်ဒီ chemical hazards အဲ့တော့သူလည်းပဲဒီတိုင်းပါပဲနံပါတ်1ကတော့ဒီယောဂတိနေတိတိုင်အောင်ဆရာတို့အင်းကြီးဝတ်စားတွေကိုဖယ်ရှားရမယ်ဒီ chemical စင်နဲ့ရေပြားကိုရေနဲ့လောင်းချမယ်သူလည်းဖြည်းဖြည်းချင်းပဲ7မိနစ်လောက်เนาะဆက်ပြီးတော့လောင်းချနိုင်မယ်အဲ့တော့တကယ်၍နောက်ပိုင်းမှာတော့ဟိုပိုသွေးထွက်တာရှိလားမရှိလားကြည့်တယ်နောက် first aid အနေနဲ့ကတော့ဒီဆေးလိမ့်ပေးလို့လည်းရတယ်ဒါမှမဟုတ်ရင်ရေခဲတုပ်ကတ်ထားလို့လည်းရတယ်ပေါ့เนาะအဲ့တော့ရေခဲတုပ်ကတ်ထားရင်ပူရာဆက်တာတွေဒါဂျင်နာတွေကိုညှော်နေစီတယ်ပေါ့
ဓာတုပေရပစ္စည်းတွေကိုရှူရှိုက်မိတာကလည်းအဆုတ်ကိုပြင်းပြင်းထန်ထန်ထိခိုက်ပျက်စီးစေတာကြောင့်ဂရုပြုကြရမှာပါဓာတုပေရပစ္စည်းတွေကိုရှူရှိုက်မိခဲ့မယ်ဆိုရင်ဆေးရုံစည်းကမ်းကိုမပို့ဆောင်ခင်မှာလုံဆောင်ထားတဲ့ရေသူနာပြည့်စုံမှုနည်းလမ်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်အဲ
့တော့ဒီရေပြားထိတာတွေပို့ပြီးထပ်ပြီးရေကြီးတာကတော့ရှူရှိုက်မိတယ်ပေါ့နော်အဲ့တော့ကမိကအရေကိုတော့ဓာတ်ရိုက်ရှူဆိုင်မိဖို့ခက်တယ်အငွေ့ကိုပို့ပြီးတော့ရှူဆိုင်မိနိုင်တယ်ပေါ့အငွေ့ဆိုရင်တော့အဆုတ်ထဲထိရောက်နိုင်တယ်အရေဆိုရင်တော့အသက်ရှူလမ်းကြောင်းအပေါ်ပိုင်းအထိကိုပဲဝင်ရောက်နိုင်တယ်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ကအဆုတ်ထဲကိုဒီအပြင်ဘက်ကအမုံမွားရေမဝင်အောင်ဒီတီးခြင်းအဖြစ်နော်ထောင်းဆိုးခြင်းအဖြစ်ကာကွယ်ထားတဲ့အတွက်အဆုတ်ထဲကိုအရေအနေနဲ့ဓာတ်ရိုက်ဝင်မှုမလွယ်ဘူးပေါ့နော်ဒါပေမဲ့အသက်ရှူလမ်းကြောင်းအပေါ်ပိုင်းကိုဝင်ရောက်သွားမယ်ဆိုရင်တော့ဒီဆက်မယ်အနာဖြစ်မယ်နော်အသက်ရှူရတာခက်ခဲတာဖြစ်နိုင်တယ်ဒါဆိုရင်ဆရာတို့ကလေကောင်းလေတန်းရတဲ့နေရာကိုသူ့ကိုခေါ်သွားရမယ်အသက်ကိုမှန်မှန်ရှူခိုင်းရမယ်နောက် reassurance ကိုရစိတ်အေးအောင်တစ်ဖက်ကပြောပြပေးနိုင်မယ်ပြီးမှ ambulance ကအစင်းသင်းရှိတယ်ဆိုရင် oxygen အဲရှူရာလေးတွေကိုလည်းဆက်ပြီးတော့လှုပ်ထားပေးလို့ရတယ်ပေါ့နော
်ဓာတုပေရပစ္စည်းတွေနဲ့ထိတွေ့မိတဲ့အခါမှာထိခိုက်ဒဏ်ရာဖြစ်ပေါ်တာနေပါစေဖို့အတွက်လှုပ်ဆောင်တဲ့ရှေးဥဒနာပြုစုမှုနည်းလမ်းတွေအကြောင်းကိုတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒါကြတော့ဒေါက်တာတန်းဇော်အပတ်စဉ်တင်ပြတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတဲ့ဖြစ်ပါတယ်ဓာတုပစ္စည်းတွေနဲ့ထိတွေ့ဒဏ်ရာရတဲ့အခါရှေးဦးသူနာပြုစုနည်းအကြောင်းပြောသွားတာဖြစ်ပါတယ်ဆက်လက်ပြီးတော့တင်ပြပေးမယ့်အကြောင်းအရာကတော့အာကစားကန္တာဖြစ်ပါတယ်တရုတ်နိုင်ငံမှာလာမယ့်ရက်ပိုင်းအတွင်းစတင်တော့မယ့်19ချိန်မြောက်အာရှအာကစားပြိုင်ပွဲမှာစုတစိတ်တွေရဖို့မျှော်မှန်းထားတယ်လို့မြန်မာအာကစားအဖွဲ့ကပြောဆိုလိုက်ပါတယ်မြန်မာဝူရှူအာကစားသမားတွေရဲ့ပြိုင်ပွဲအတွက်ပြင်ဆင်မှုအခြေအနေအပါအဝင်ပြိုင်ပွဲဖွင့်ပွဲအခမ်းအနားအတွက်တရုတ်နိုင်ငံဘက်ကပြင်ဆင်မှုအခြေအနေတွေကိုဒီတစ်ပတ်အာကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြထားပါတယ်
မင်္ဂလာပါကျွန်တော်ရနိုင်ပါ FIFA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်19ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတော့တရုတ်နိုင်ငံဟန်ဂျိုးမြို့မှာလာမဲ့စနေနေ့စက်တင်ဘာ23ရက်နေ့မှာစတင်မှာဖြစ်ပါတယ်ဒီပြိုင်ပွဲကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကကျင်းပဖို့စီစဉ်ခဲ့တာဖြစ်ပေမဲ့ COVID-19 ကရောဂါကြောင့်တနည်းနောက်ဆုတ်ပြီးအခုနှစ်မှာကျင်းပတာဖြစ်ပါတယ်ပုံပွဲခန္ဓာကိုတော့ဟန်ဂျိုးမြို့ကအော်လံပစ်အားကစားကွင်းကြီးမှာကျင်းပမှာဖြစ်ပြီးတော့ပြိုင်ပွဲတွေကိုတော့စက်တင်ဘာ23ရက်နေ့ကနေအော်တိုဘာလ10ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်။အုန်းနေအားရှအားကစားပြိုင်ပွဲဖွင့်ပွဲခန္ဓာကိုတော့ကာဗွန်တန်းငွေထုတ်လုပ်မှုလုံးဝထိန်းချုပ်ရေးမူဝါဒနဲ့ညီပြုလုပ်သွားမှာဖြစ်တယ်လို့ပြိုင်ပွဲရဲ့ဖွင့်ပွဲပိတ်ပွဲခန္ဓာတွေရဲ့ဦးဆောင်ညွှန်ကြားမှုရှာရှောင်းလင်းကပြောပါတယ်
။这次呢我们打破了以往的观演模式。
ဒီချိန်မှာတော့ကျွန်တော်တို့အရင်တော့ဖွင့်ပွဲခန္ဓာတွေမှာလုပ်ခဲ့သလိုအစီအလာပုံစံတွေကိုချိုးဖျက်ပြီးတော့မီရှူမီပန်ဖောက်တာတွေကာဗွန်တန်းငွေထုတ်လွှတ်တာတွေလုံးဝမရှိအောင်တဘောပဝင်းကျင်တဲ့လျောညီတွေဖြစ်မဲ့ပုံစံမျိုးရွေးချယ်ထားပါတယ်ဒီခန်းသားမှာသုံးမဲ့မီရှူတွေမီးအောင်ဇုံတွေဟာကာဗွန်တန်းငွေကင်းစင်နဲ့ပြန်ပြည့်မြဲစွမ်းရင်လောင်စာတွေနဲ့လှုပ်ထားတာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဖွင့်ပွဲခန်းသားတွေအတွက်အပြင်းစင်တွေကိုအလွန်ကြုံမလို့ပဲငကုမူလအတိုင်းရိုးရှင်းရှင်းပဲလုပ်ပြီးပိတ်သက်တွေကိုစိတ်ခံစားမှုရတာတွေပေးနိုင်မှုလှုပ်သွားမှာဖြစ်ပါတယ်
ဒီနေ့အာရှအားကစားပြိုင်ပွဲမှာတော့အားကစားနည်း40ကပြိုင်ပွဲရေအတွက်စုစုပေါင်း480ပွဲပါဝင်ပြီးတော့အာရှနိုင်ငံပေါင်း45နိုင်ငံကအားကစားသမား12,000ကျော်လဲဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာသကုတ်ချိန်မြောက်အာရှအားကစားပြိုင်ပွဲကိုမြန်မာနိုင်ငံကလည်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့အားကစားနည်း9မျိုးမှာပြိုင်သွားမှာဖြစ်တယ်လို့မြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးခွန်ကြာအောင်ကရှင်းဝါသတင်းအေဂျင်စီကိုပြောထားပါတယ်မြန်မာအားကစားအဖွဲ့မှအားကစားသမား111ယောက်အပါအဝင်အသင်းတာဝန်ရှိသူတွေနဲ့အုပ်ချုပ်သူတွေအပါအဝင်စုစုပေါင်း188ယောက်ပါဝင်တယ်လို့လည်းသူကပြောပါတယ်။ဒီနေ့အာရှအားကစားပြိုင်ပွဲမှာမြန်မာနိုင်ငံကဝင်ပြိုင်မဲ့အားကစားနည်းတွေကတော့ဘောလုံးတိုက်ကွန်ဒိုဝူရှူပိုက်ကျော်ချင်းရိုးရာလီမြားပြင်းနဲ့ e-sport တို့ဖြစ်ပါတယ်။ဒီထဲကမှဘောလုံးဝူရှူနဲ့ရိုးရာလီအသင်းတွေအတွက်တော့တရုတ်တန်ယုံကငွေကြေးပံ့ပိုးကူညီတယ်လို့လည်းသူကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့တဲ့ပြီးခဲ့တဲ့18ချိန်မြောက်အာရှအားကစားပြိုင်ပွဲမှာတော့မြန်မာကဝူရှူနဲ့ပိုက်ကျော်ချင်းပြိုင်ပွဲတွေမှာအကျဉ်းသိမ်းနှစ်ခုရရှိခဲ့ပါတယ်။ဒါကြောင့်ဒီနေ့မှလည်းစုစည်းတွေထပ်ရဖို့မျှော်လင့်နေပြီးတော့အထူးသဖြင့်ဝူရှူပိုက်ကျော်ချင်းနဲ့ရိုးရာလီပြိုင်ပွဲတွေမှာစုစည်းတွေရဖို့မျှော်လင့်ထားတယ်လို့ဦးခွန်ကြောင်ကပြောထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့စီဂိမ်းပြိုင်ပွဲမှာတော့စုစည်းရတဲ့သူတွေကိုစုစည်းအပေါ်မှာမူတည်ပြီးတော့တစ်ခုကို300ကနေ300ထိသူချီးမြှင့်တာတွေရှိခဲ့ပြီးတော့ဒီအခုအာရှအားကစားပြိုင်ပွဲမှာလဲစူးရတဲ့သူတွေကိုအလားတူပုံစံမျိုးခုံပြူသွားဖို့ရှိတယ်လို့လည်းသူကပြောပါတယ်။အခုနေ့အာရှအားကစားပြိုင်ပွဲအတွက်ပြင်ဆင်မှုအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာဝူရှူအသင်းကဝူရှူအားကစားသမားမိုင်းသစာမြင့်ကိုမေးကြည့်ထားပါဗျ။အေးအာရှအ
ားကစားပြိုင်ပွဲကိုပေါ့နော်မြန်မာတို့စီဂိမ်းပြိုင်ပွဲပြီးတော့ခဏလောက်မှလိုက်ပြီးတော့ပေါ့နော်ခဏလာပိုင်းကနေစပြီးတော့ပေါ့နော်ဒီပြိုင်ပွဲမတိုင်ဘူးပေါ့နော်ကိုလာကစားနေတဲ့ပြိုင်ပွဲကြီးကိုမြန်မာတို့ရန်ကုန်ကအားကစားသိပ်ပန်းရန်ကုန်မှာကန့်သွင်းပြီးချိန်ကြီးလေ့ကျင့်နေပါတယ်ရှင်။တနေ့ဝင်တဲ့ချိန်လေ့ကျင့်နေတဲ့နေ့ချင်းနဲ့တော့မှာညီမတို့မနက်ကို2:00 ဘွဲပေါ့နော်။အဲပြီးရင် training တင်ချိန်ကြီးရောက်ရင်ကြတော့အဲ3:00တောင်ရောက်သွားတာပဲရှိရပေါ့။
အခုနေ့အာရှအားကစားပြိုင်ပွဲရဲ့ဝူရှူပြိုင်ပွဲမှာအားကစားသမားတစ်ယောက်ကိုပြိုင်ပွဲတစ်ခုပဲဝင်ပြိုင်ဖို့သတ်မှတ်ထားတယ်လို့ပြောပါတယ်။မြန်မာလက်ရေးစင်ဝူရှူကစားသမားတစ်ဦးဖြစ်တဲ့မတ်ဆန်ဒီဦးကတော့အခုနေ့အာရှအားကစားပြိုင်ပွဲမှာသူဝင်ရောက်ရှင်ပြိုင်မဲ့ပြိုင်ပွဲနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်။
အခုဒီဟောဗောဟန်ဆိုအေရှန်ဂိမ်းမှာဆိုရှင်ညီမကဒီကြံစုနှစ်ဖက်သွားတာနဲ့ချမ်းစုဒီလန်ရှေပေါ့နော်အဲဒီကစားနည်းနှစ်မျိုးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်အဲဒီနှစ်မျိုးပေါင်းကုန်မှာပေါ့နော်သူကစုစုစိတ်တစ်ခုပေါ့အနေနဲ့ပေးมาပေါ့နော်ဟိုချားပြိုင်ပွဲဆိုလို့ရှိရင်ဒါစုစုစိတ်တစ်ခုကစားနည်းတစ်ခုကိုစုစုစိတ်တစ်ခုပေးတာရယ်လည်းရှိရယ်ပေါ့အခုဒီပြိုင်ပွဲကတော့အများကြီးလည်းပေးမပြိုင်ဟိုကစားသမားတို့ဥပ္ပိုလ်စုစုစိတ်တစ်ခုစားပဲအဲ့လိုရှင်ပြိုင်ခွင့်ပေးထားတာဖြစ်ပါတယ်ရှင်
ဒီပြိုင်ပွဲမှာဘယ်လောက်ထိအောင်မြင်မှုတွေရဖို့ညွန်မှန်းထားလဲဆိုတဲ့အပေါ်မှာတော့
ဘယ်လိုပြောမလဲညီမကဒီ16ချိန်မြောက်ဒီကွန်ဂျိုးမှာလုပ်ခဲ့တဲ့ Asian Game မှာလည်းဒီချမ်းချွန်နေပေါ့နော်ငွေတစ်စက်တခုရရှိခဲ့မှုတယ်အခုဒီတရုတ်ပြည်ရဲ့ကြော့ပြန်ပေါ့ဒီဟန်ဂျိုးမှာလုပ်တဲ့ပွဲမှာလည်းပေါ့နော်ညီမအနေနဲ့အာကိုယ့်ကိုယုံကြည်မှုရှိရှိနေပေါ့အမှားရမရှိအောင်ကစားဖို့လည်းပြင်ဆင်ထားရပေါ့နော်ဒါလို့အမှားရမရှိဘဲနဲ့အကောင်းဆုံးကစားနိုင်ရမယ်ကြော့ဖြတ်နိုင်ရမယ်ဆိုလို့ရှိရင်ညီမအာဒါ1 2 3ဝင်ဖို့ပေါ့နော်ညီမညွှန်မှန်းထားပါရှင်ဟုတ်က အဆက်တွေတော့မှာအခုရရနိုင်ချေရကြတော့နှစ်မျိုးပေါင်းမှာတစ်ခုပဲအဲ့ဒါနေအဲ့လိုမျိုးတစ်ခုကြီးပဲတယောက်ကိုတစ်ခုနှုံးနဲ့ပဲသတ်မှတ်ထားရတော့တော့ပွဲရတော့တော်တော်ကျက်တယ်ပေါ့နော်တော်တော်လူကြည့်သွားမယ်ပြန်ပွဲပေါ့နော်တကယ်အားသာပွဲဆိုတော့ဒါပေမဲ့လည်းကိုယ့်အတွက်ကိုယ်လည်းစူးစားခဲ့တယ်လုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်မို့ပေါ့နော်ရွှေစိတ်စုကတော့မြင်တော့မှမြောက်မှန်းလာပါတယ်ဟုတ်
ဒီနေ့အစားအစာပြိုင်ပွဲမှာမြန်မာနိုင်ငံကပိုက်ကြချင်းမှာစူးစိတ်တွေရဖို့မှန်းနေနေမှာပဲထိုင်းနိုင်ငံကလည်းပိုက်ကြချင်းမှာပဲစူးစိတ်တွေရဖို့မှန်းနေပါတယ်2018တုန်းကအင်ဒိုနီးရှားမှာကျင်းပခဲ့တဲ့ပြီးခဲ့တဲ့ဒီအစားအစာပြိုင်ပွဲမှာထိုင်းနိုင်ငံကပိုက်ကြချင်းမှာစူးစိတ်လေးခုရခဲ့ပြီးဒီနှစ်မှာလည်းနောက်ထပ်စူးစိတ်တွေရဖို့မှန်းနေတာဖြစ်ပါတယ်ထိုင်းပိုက်ကြချင်းကစားသမားတွေကနံပါတ်ကြီးကစားသမားတစ်ယောက်ကတော့ပွန်ချိုက်ဖြစ်ပြီးတော့သူဟာအသက်20မှာကလေးကလည်းရွေးစဉ်စဖြစ်ပြီးအခု42နှစ်အရွယ်ထိလဲလက်ရွေးစဉ်ဖြစ်တဲ့ဆက်ကစားနေတော့ပဲဖြစ်ပါတယ်။ဝမ်ချိုင်ကလက်ရွေးစဉ်ဖြစ်ပြီးတစ်နှစ်အကြာမှာပဲထိုင်းအသင်းနဲ့ဒူအာရှအစားပြိုင်ပွဲမှာရွှေစိတ်တွေရခဲ့ပြီးတော့ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းမှာလည်းရွှေစိတ်10ခုရရှိခဲ့ပါတယ်။2000ခုနှစ်တုန်းကတောင်ကိုရီးယားမှာကျင်းပခဲ့တဲ့အာရှအစားပြိုင်ပွဲမှာရွှေစိတ်ရခဲ့တဲ့ဦးကအတွေ့အကြုံအခြေအနေတွေကိုဝမ်ချိုင်ကအခုလိုပြောပါတယ်
။ความรู้สึกที่บอกไม่ถูกครับสําหรับเด็กคนนึงครับที่หัดเล่นกีฬาเสร็จ
ไอ้นี่ตรงอ่ะบลูคันซ้าซะเลยสรแล้วตะแกก็เจอไม่ปัดออกมาเว้ยไอ้นี่เฉยตรงอ่ะจรเราก็เลยลุงเหงเลยเว้ยสรตะแกก็ไม่ยอมปัดออกมาป้ายจ่อชิ้นเปลี่ยนพ้วยมาจี้ซ้องเปลี่ยนพ้วยဖြစ်တယ်อาชากะซาเปลี่ยนพ้วยมาออมมินจินาเจ้าจรตะเฉิงลงชิ้นลงนี่โหลิจินနေแก่ล่ะครับ
อาชากะซาเปลี่ยนพ้วยนี่มาป้ายจ่อชิ้นเปลี่ยนพ้วยโหปฐมาซ้องอจิงแท้ตึงแก่ล่ะก็1990ปีเนี่ยတူနိုင်ငံဘေကျင်းမြို့မှာကျင်းပခဲ့တဲ့အာဆာအစားပြိုင်ပွဲမှာဖြစ်တယ်ဆိုတာပြောကြားနေတယ်ပဲဒီသတင်းမဲ့အာဆာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်တာညာ
ဒါကတော့ကိုရန်နိုင်အပတ်စဉ်တင်ပြတဲ့အာကစားကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါမကြာမီပဲကျင်းပတော့မယ့်19ချိန်မြောက်အာရှအာကစားပြိုင်ပွဲမှာစူးတိစိတ်တွေမျှော်မှန်းထားတဲ့မြန်မာအာကစားအဖွဲ့အပါဝင်အခြေအနေတချို့ကိုစူးစီးတင်ပြပေးခဲ့တာပဲဖြစ်ပါတယ် VOA ရဲ့ကြာတာပရိနေမနေ့ပဲအတန်းနဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ထုတ်လွှင့်တဲ့အစီအစဉ်တွေကို VOA ရဲ့ website စာမျက်နှာမှာကြည့်ရှုနိုင်သလို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာပါကြည့်ရှုနားတော်တာဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဦးတင်မောင်တန်းကပြောပြပါအောင်မယ်
နိုင်ငံကတရားရုံးမှာဂမ်ဘီယာကမြန်မာနိုင်ငံကိုဆွဲဆိုထားတဲ့လူမျိုးသုံးတပ်ဖြတ်မှုမြ мян ပြီးနိုင်အောင် Islam တိုက်ပြည်များအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့အရေးမြစ်တွေကိုအသုံးပြုရဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကတောင်းဆိုလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတော်ပိုင်း BSS သတင်းဌာနကပြောလိုက်ပါတယ်။68ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဘေးပန်းအစည်းအဝေးအဖြစ်ကျင်းပခဲ့တဲ့ OIC ဆက်သွယ်ရေးအဖွဲ့မှဒေါက်တာ AK Abdul Momen ကအင်္ဂါနေ့ကတောင်းဆိုလိုက်တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပုံတူးနဲ့ထုတ်ပြန်ချက်မှာပြောထားတာပါ။လုံးကြုံစိတ်ချကိုယ်သဘောလျောက်ရေရှည်တည်တတ်တဲ့အိမ်ပြန်ဖြစ်ဖို့အတွက်ချင်းနေကောင်းတရားကိုအစုပေါင်းသဘောမြန်မာနိုင်ငံတွင်းမှာဖန်တီးကြဖို့ OIC အဖွဲ့ဝင်တိုင်းပြည်တွေကိုသူကတိုက်တွန်းလိုက်တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်နက်သန်ယာဟုနဲ့ပုံတွင်းနေ့ကတွေ့ဆုံခဲ့ပြီးနိုင်ငံကအရေးကိစ္စအပြည့်ဒေသဆိုင်ရာနဲ့တက္ကသိုလ်ဆိုင်ရာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်သမ္မတအိမ်ပြတော်ကသတင်းထုတ်ပြန်လိုက်ပါတယ်နိုင်ငံကောင်းဆောင်တွေဟာကုလသမဂ္ဂထွေထွေညီလာခံတက်ရောက်ရင်ဘေးပန်းဖြစ်နယူးယောက်မြို့ကဟိုတယ်အခန်းတစ်ခန်းမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကစာနာအိတ်ခါတင်ပို့မှုကိုဥရောပအရှိဥရောပနိုင်ငံတချို့ကပိတ်ပင်ခဲ့တာနဲ့ပတ်သက်ပြီးကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုယူကရိန်းကတင်းကွနေနေကတိုင်ကြားလိုက်ပါတယ်။ယူကရိန်းကုန်ပစ္စည်းတွေကိုဥရောပသမဂ္ဂဖော်ဝင်တနိုင်ငံချင်းကတားမြစ်လို့မရဘူးဆိုတော့ကိုသက်သေပြဖို့ကကျွန်တော်တို့အတွက်အရေးကြီးပါတယ်ဒါကြောင့်တိုင်ကြားခဲ့တာဖြစ်ပါတယ်လို့ယူကရိန်းစီးပွားရေးဝန်ကြီးကထုတ်ပြန်ချက်မှာပြောထားပါတယ်ယူကရိန်းမှာစစ်ရာဇဝမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုရုရှားကနေတိုင်းလို့ကျူးလွန်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကဗိုလ်တူးနေမှာပြောကြားလိုက်ပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးလည်းတက်ရောက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာမစ္စတာအန်တိုနီဘလင်ကန်ကပြောကြားလိုက်တာဖြစ်ပါတယ်ဒီချိန်မှာပဲအရှိလက်ပိုင်းအမေရိကန်လေတပ်တပ်မှုကလည်းအီရန်နဲ့ရုရှားကြား drone နည်းပညာမျှဝေပူးပေါင်းကြတာကစိုးရိမ်စရာဖြစ်လာတယ်လို့ပြောကြားလိုက်ပါတယ်
တရင်ချင်းကျုပ်တွေကိုဥတင်မောင်တန်းပြောပြသွားခဲ့တာပါခင်ဗျာ ဒီကနေ့မနေ့ပဲအတန်လွင်အစည်းအဝေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှူးကမတ်သိန်ကြီးထိုက်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့ဇူဘဲအထိုင်တို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့ကြာတာပရင်းနေ့မနေ့ပဲအတန်လွင်အစည်းအဝေးလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်တို့ရဲ့အတန်လွင်အစည်းအဝေးကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်မြမပြည်သူအများလဲဘေးအန္တရာယ်ကင်းဝေးကြပါစေ။ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။Thank you.